Welcome to the Voice of America in Burmese.
Mingla nya cha ma so ta shin nya shin. American pi dang so myo raw Washington DC ga ne VOA American ta ye 2020 khu ne Okula 25 ye in ga ne nya bai season ne go. Myma san naw chain nya 9 na ya 20 na chi. Line to meter 1925 30 ne line la meter 190 ro ga ne thau le pe ni ba ba shin. ကျမနံလောပါဒီညအတွက်ထိတ်တန့်ရောက်တဲ့တွေကိုတင်ပြတော့မှာပါ။တနင်္လာနေ့ညကစတင်လိုက်တဲ့ Republican Party ရဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံမှာသမ္မတဒေါ်နယ်ထရမ့်ကကိုရိုနာဗိုင်းရပ်စ်ကပ်ရောဂါနဲ့စီးပွားရေးအကျအသေးဆိုင်ရာသူ့ရဲ့ကင်တွယ်ဆောင်ရွက်ပုံတွေကိုကာကွယ်ပြောဆိုရဟာဒုတိယသက်တမ်းအနိုင်ရရေးအဓိကကိစ္စတွေဖြစ်နေတဲ့သဘောမျိုးပြောဆိုသွားပါတယ်
။ Biden the other day said no he shut it down. He listened to some guy say.
ဘာလို့တော့စီးပွားရေးလုပ်ငန်းတွေရပ်မယ်လို့ပြောနေပါလဲ။ကျွန်တော်လည်းထင်ပါတော့အလောက်ကင်ပြည်သူစံချိန်တင်တိုးလာပါတယ်။၃လအတွင်းတလောက်များတဲ့လူတွေအတွက်အလောက်ကင်ဖန်တီးပေးနိုင်ခဲ့တာမျိုးဘယ်တော့မှမရှိခဲ့ပါဘူး။လူကိုယ်တန်းအတွက်အလောက်ကင်တွေဖန်တီးပေးခဲ့တာပါ။အခုလဲအစုရှယ်ယာစည်းကွက်တွေစံချိန်တင်မြင့်တက်လာအောင်လုပ်ဖို့အဆင်သင့်ဖြစ်နေပါပြီလို့သမ္မတထရမ့်ကပြောဆိုသွားတာပါ။ရုပ်မြင်သံကြားကလည်းတနင်္ဂနွေလုံးကိုထုတ်လွှင့်တဲ့ Republican Party ညီလာခံပထမဆုံးညမှာတော့ကျန်းမာရေးဝန်ထမ်းတွေကိုသမ္မတအင်ပြော်မှာတွေ့ဆုံနှုတ်ဆက်တာကိုတွေ့ရပါတယ်။သမ္မတထရမ့်ရဲ့ကယောဂကိုက်တွဲဆောင်ရွက်ပုံအပေါ်အမေရိကန်အတော်များများရဲ့အမြင်နဲ့မတူဘဲဒီကျန်းမာရေးဝန်ထမ်းတွေကချီးမွမ်းပြောဆိုခဲ့တာပါ။ American John Hopkins တက္ကသိုလ်စစ်တမ်းအရအမေရိကန်မှာကိုရိုနာဗိုင်းရပ်စ်နဲ့တည်ဆုံသူ 39,000 ကျော်ရှိပြီးတော့ကမ္ဘာမှာအများဆုံးပါ။ဒုတိယတက်တမ်းအတွက်ပြန်အရွေးခံရရေးစိန်ခေါ်မှုတစ်ခုဖြစ်တဲ့ကယောဂကိုပပျောက်သွားအောင်လုပ်မယ်လို့လည်းသမ္မတထရမ့်ကပြောဆိုခဲ့ပါတယ်။သမ္မတထရမ့်တွေးခဲ့သူတွေဟာကယောဂကာကွယ်ရေးနှာခေါင်းစည်းတက်ဖို့နဲ့လူအချင်းချင်းဆက်ကွယ်နေဖို့ဆိုတဲ့ကျန်းမာရေးတာဝန်ရှိသူတွေရဲ့အကြံပြချက်ကိုလိုက်နာခြင်းမရှိတာကိုလည်းတွေ့ရပါတယ်။အစ္စရေးနိုင်ငံနဲ့ပုံမှန်ဆက်ဆံရေးတည်ဆောက်ဖို့အာရဗ်နိုင်ငံတွေကိုသမ္မတဒိုနယ်ထရမ့်အစိုးရအဖွဲ့ကတွန်းအားပေးနေချိန်မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဆူဒန်နိုင်ငံကိုအင်္ဂါနေ့မှာအလဲပါရောက်ရှိပါတယ်။ဆူဒန်ဝန်ကြီးချုပ်အဗ်ဒယ်လာဟမ်ဒော့ဘာဝင်နိုင်ငံတော်ကောင်စီဥက္ကဋ္ဌအဖွဲ့ချုပ်ကြီးအဗ်ဒယ်ဖာတာအယ်ဘူဟန်နိုနဲ့လည်းတွေ့ဆုံမှုအစီအစဉ်ထားပါတယ်။ဝန်ကြီးပွန်ပီယိုဆွေးနွေးမဲ့ကိစ္စထဲမှာဆူဒန်အစ္စရေးဆက်ဆံရေးကိစ္စအပြင်ဆူဒန်နိုင်ငံမှာအယက်သာဦးဆောင်တဲ့အစိုးရအဖွဲ့ကူပြောင်းရေးအမေရိကန်ကဆက်လက်ထောက်ခံမဲ့ကိစ္စတွေကိုဆွေးနွေးမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ဆူဒန်နိုင်ငံမှာနေပေါင်း30ကျော်အုပ်ချုပ်လာတဲ့သမ္မတအိုမာအယ်ဘာရှာကိုစန့်ကျင်ဆန္ဒပြပွဲတွေလှရုံနဲ့ချီပေါ်ပေါက်ခဲ့ပြီးတဲ့နောက်သမ္မတကိုစစ်တပ်ကအာဏာကဖယ်ရှားလိုက်ပြီးဩဂုတ်လမှာဟမ်ဒော့ဝန်ကြီးချုပ်ဖြစ်လာခဲ့တာပါ။အမေရိကန်နဲ့တရုတ်နိုင်ငံကကဏ္ဍအတော်များများမှာတင်းမာမှုတွေတိုးနေပေမဲ့နှစ်နိုင်ငံကုံတော်ရေးသဘောတူညီမှုပထမအဆင့်ကို80အကောင့်ထက်ပိုဖို့အင်္ဂါနေ့ကသဘောတူညီခဲ့ကြပါတယ်။နှစ်နိုင်ငံထိပ်တန်းဆွေးနွေးသူတွေကအင်္ဂါနေ့ကတယ်လီဖုန်းဆက်ပြောဆိုချိန်မှာပဲအဲ့ဒီလိုသဘောတူညီခဲ့တာပါ။အမေရိကန်နဲ့တရုတ်နိုင်ငံကြားပေါ်ပေါက်နေတဲ့ကုံတော်ရေးစစ်ပွဲဟာဇန်နဝါရီလမှာလက်မှတ်ထိုးနိုင်ခဲ့တဲ့ကုံတော်ရေးသဘောတူညီမှုကြောင့်တစ်စိတ်တစ်ပိုင်းပြေလည်ခဲ့ပါတယ်။အဲ့ဒီသဘောတူညီမှုအရလာမယ့်နှစ်နှစ်အတွင်းဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့အမေရိကန်ကုန်ပစ္စည်းတွေကိုတင်ပို့ဖို့တရုတ်နိုင်ငံကခွင့်ပြုရမှာပါ။အဲ့ဒီကုန်ပစ္စည်းတွေထဲမှာကားနဲ့ဆက်မှုပစ္စည်းတွေ၊လောင်စာဆီကနေဆက်မှုလေယာဉ်သုံးပစ္စည်းကိရိယာတွေလည်းပါဝင်ပါတယ်။ဒါပေမဲ့လည်းကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်သဘောတူညီမှုအတိုင်းအမေရိကန်ကုန်ပစ္စည်းတွေကိုတရုတ်နိုင်ငံကဝယ်ယူရေးနှောင့်နှေးနေကြတာပါ။ဒီလိုဆွေးနွေးခဲ့တဲ့ကိစ္စကိုနှစ်နိုင်ငံစလုံးကလည်းတီးခြားစီအတည်ပြုပါတယ်။အမေရိကန်အစိုးရရဲ့ထုတ်ပြန်ချက်မှာတော့ညာနာပစ္စည်းမူပိုင်ခွင့်ဒေတာရင်းပနာရင်းနဲ့စက်ပြွေးကဏ္ဍမှာလုတ်ကန်နေတဲ့အမေရိကန်ကုမ္ပဏီတွေကိုအဟအတာဖြစ်စေတဲ့ကိစ္စတွေ၊ဤပညာတွေကိုအတင်းအကျပ်လွှဲပြောင်းစေတဲ့ကိစ္စတွေစတဲ့အချက်တွေကိုတရုတ်နိုင်ငံကဖယ်ရှားရေးဆွေးနွေးခဲ့တယ်လို့ဖော်ပြပါတယ်။တရုတ်နိုင်ငံရဲ့ထုတ်ပြန်ချက်မှာတော့နှစ်နိုင်ငံကြားအပြုသဘောဆောင်တဲ့ဒီဆွေးနွေးမှုမှာအမေရိကန်တရုတ်ကုမ္ပဏီရဲ့သဘောတူညီမှုစာချုပ်ပထမအဆင့်ကိုအကောင့်ထဲဖွင့်နိုင်မယ့်အခြေအနေတွေဖန်တီးဖို့နှစ်ဦးနှစ်ဖက်သဘောတူညီခဲ့တယ်လို့ဖော်ပြထားပါတယ်။ဟောင်ကောင်လုံခြုံရေးဥပဒေအရခွဲထွက်ရေးနဲ့အကြမ်းဖက်ဝါဒလုံဆောင်မှုနဲ့ပထမဆုံးဆွဲချက်တင်ခံထားသူတယောက်ကိုဟောင်ကောင်အစ်မြင့်တရားရုံးတစ်ခုကအာမခံပေးဖို့အင်္ဂါနေ့မှာထပ်ပြီးတော့ညှင်းဆိုလိုက်ပါတယ်။အသက်23နှစ်အရွယ်တုံယီကိထာဟောင်ကောင်လွတ်မြောက်ရေးတော်လှန်ရေးကာလရောက်ပြီလို့အတိတ်ပဲရတဲ့စာတမ်းကိုင်ဆောင်ပြီးရဲတပ်ဖွဲ့တွေထဲဆိုင်ကယ်မောင်းဝင်ခဲ့တာပါ။လူအတော်များများကိုလည်းဆိုင်ကယ်နဲ့တိုက်ခဲ့တယ်လို့ရဲတွေကပြောပါတယ်။လုံခြုံရေးဥပဒေအရတုံယီကိတဲ့ဆနာပြစရန်ကခွဲထွက်ရေးဒါမှမဟုတ်အဲ့ဒီလိုဖြစ်အောင်စီယုံတိမ့်သွင်းတဲ့သဘောတည်အောင်နေတယ်လို့လဲဟောင်ကောင်အစိုးရကပြောပါတယ်ဒီဖြစ်ရကြောင့်လဲပရတိန်အုပ်ချုပ်မှုအောက်ရောက်ခဲ့ဘူးတဲ့ဟောင်ကောင်ရဲ့လွတ်လပ်စွာထုတ်ပေါ်ခွင့်နဲ့ပတ်သက်ပြီးစိုးရိမ်မှုတွေတိုးလာနေတာပါ
တဲ့ညားပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့် စနေတနင်္ဂနွေမှာ silent media 190 kHz 15.5 တို့ကနေထုတ်လွှင့်တင်နေပါတယ်ရှင
်။မင်္ဂလာပါရှင်ကျမများသတင်းအောင်ပါတရင်းဒီကိုစနေချင်းညာပြီးသွားပါမယ်ရှင်။မြန်မာနိုင်ငံမှာအလုံးပါဝင်တဲ့ဒီမိုကရေစီစနစ်ရှိဖို့နဲ့တိုင်းရင်းသားလူမျိုးစုတွေအကြားဖြစ်ပေါ်နေတဲ့အခွင့်အရေးချိုးဖောက်မှုတွေရဲ့အရင်းခံပြဿနာတွေကိုဖြေရှင်းဖို့မြန်မာအစိုးရအနေနဲ့လာမယ့်အထွေထွေရွေးကောက်ပွဲကိုအသုံးချဖို့အရှိတောင်အရှာဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးရုံးကတိုက်တွန်းလိုက်ပါတယ်။2019ခုနှစ်ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်အတွင်းအာဆာအကြံပေးလက်နက်ကိုင်အဖွဲ့အပေါ်မြန်မာစစ်တပ်ရဲ့နေမြင့်ရှင်းလင်းရေးဆစ်ဆင်ရေးတွေကြောင့်ရိုဟင်ဂျာတွေအစုလိုက်ပြုံလိုက်ထွက်ပြေးကြရတယ်လို့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်ကအေအေလိုအကြမ်းမှာပဋိပက္ခအစ်တတွေထပ်ပြီးတော့ပေါ်ထွက်ခဲ့တယ်လို့ဗန်ကောက်မြို့အခြေစိုက်ရှီတောင်အာရှဆိုင်ရာကုလသမဂ္ဂလူခွင့်ရေးဆိုင်ရာကော်မရှင်နာယုံကအကြီးတန်းအရာရှိ James Rodriguez ရဲ့ထုတ်ပြန်ကြေညာချက်မှာပါရှိပါတယ်။ဂရင်းဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတာ3နှစ်ကြာခဲ့ပြီဖြစ်ပေမဲ့တိုင်းပြည်ဝင်အခြေအနေတွေကပိုပြီးတော့ဆိုးဝါးလာကြောင်းနဲ့ရိုဟင်ဂျာတွေဒီကင်းလုံခြုံစွာနေရပြန်နိုင်ရေးဆောင်ရွက်ပေးတာလည်းဘာမှသိမ်းမတွေ့ရသေးဘူးလို့ Rodriguez ကပြောပါတယ်။မြန်မာဆွေရကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံနိုင်မဲ့ဒုက္ခတွေတွေကိုပြန်စီစဉ်လက်ခံသွားမယ်လို့ပြောထားပါတယ်။နိုဝင်ဘာမှလုံးမဲ့ရေကောက်ပွဲဟာ2010ခုနှစ်ရေကောက်ပွဲမှာမဲပေးခွင့်ရခဲ့ကြတဲ့ရိုဟင်ဂျာတွေရဲ့နိုင်ငံရေးဆိုင်ရာအခွင့်အရေးတွေကိုပြန်ပြီးတော့အသက်သွင်းပေးဖို့အခွင့်အရေးတရဖြစ်ကြောင်းသူတို့ဟာ2015ခုနှစ်မှာမဲပေးခွင့်ညှင်းပယ်ခံခဲ့ရတယ်လို့အခုကျင်းပမဲ့ရေကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုစီးရင်ပေးသူအ ਨੇ စုံ၄ဦးကိုလက်မခံပေးပယ်ချခံရကြောင်းနဲ့ဒါဟာရိုဟင်ဂျာတွေရဲ့အခြေခံအခွင့်အရေးခံစားခွင့်ကိုတားဆီးပိတ်ကျင်လိုက်တာဖြစ်တယ်လို့ရိုဒီဗာကပြောပါတယ်။ဒါကြောင့်မြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာတွေနေရပြန်နိုင်ရေးစစ်မှန်တဲ့ကတိကဝတ်ပြုပေးဖို့1982ခုနှစ်နိုင်ငံသားဥပဒေပြင်ဆင်မှုအပါအဝင်ရိုဟင်ဂျာတွေကိုနိုင်ငံသားအခွင့်အရေးပြန်ပေးဖို့နဲ့ရာဇဝတ်မှုကျူးလွန်သူတွေကိုအပြစ်ပေးအရေးယူဖို့အရေးဆောင်ရွက်ပေးဖို့လိုအပ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်ရှင်။ကျောင်းသားကလေးငယ်တန်ပေါင်းများစွာကျောင်းပြန်တက်ဖို့ဆိုင်းပြနေချိန်မှာပဲကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကလေးငယ်တွေနှကောင်းစည်းတက်ရင်းနဲ့ပတ်သက်တဲ့အကြံပြုချက်တွေထုတ်ပြန်လိုက်ပါတယ်။ WHO နဲ့ကုလသမဂ္ဂကလေးငယ်များရန်မုံငွေအဖွဲ့ UNICEF တို့ပူးပေါင်းပြီးကလေးငယ်တွေအတွက်အသက်အရွယ်လိုက်အကြံပြုချက်ညွှန်ကြားချက်တွေကိုထုတ်ပြန်လိုက်တာလည်းဖြစ်ပြီးအသက်6နှစ်အောက်ကလေးငယ်တွေနှကောင်းစည်းမတက်သင့်ဘူးလို့ညွှန်ကြားထားပါတယ်။အထောက်အထားနှင်းငယ်အရာလူကြီးတွေနဲ့နှိုင်းဆိုင်ရင်ကလေးငယ်တွေကြားကူးစက်မှုနှုန်းနည်းတယ်ဆိုပေမဲ့အသက်အရွယ်လိုက်ကူးစက်မှုနှုန်းကွာခြားချက်ရှိရာကိုလည်းရရှိထားတဲ့အခြေလက်တွေအရသိရတယ်လို့ WHO နဲ့ UNICEF အဖွဲ့တွေကပြောပါတယ်။ဒါကြောင့်အသက်6နှစ်က17နှစ်အရွယ်ကလေးတွေနှကောင်းစည်းတက်တင်ပေမဲ့လို့လူမှုရေးနဲ့ယဉ်ကျေးမှုဝန်ကျင်အခြေအနေအရထိရောက်မှုရှိမရှိအချက်ကိုထည့်သွင်းစဉ်းစားရမယ်လို့လည်းဆိုပါတယ်။အသက်17နှစ်နဲ့အထက်ကလေးတွေကိုတော့နှကောင်းစည်းတက်တဲ့အခါမှာလူကြီးတွေလိုက်နာရမယ့်စီကံတွေအတိုင်းလိုက်နာဖို့အကြံပြုထားပါတယ်။အာရှတလောကိုဗစ် -19 ကူးစက်မှုတွေဆက်လက်ဖြစ်ပွားနေပြီးကူးစက်မှုနှုန်းပြင်းပြင်းထန်လာတဲ့တောင်ကိုရီးယားမှာဆိုးမျိုးနဲ့အနီးတစ်ဝိုက်ကျောင်းတွေကိုပိတ်ထားပြီးတော့အဝေးပင်စနစ်နဲ့ပြန်ပြီးတော့တင်ကြားပေးနေပါတယ်။အစောပိုင်းကယောဂထင်းချုပ်ထားနေတဲ့တောင်ကိုရီးယားမှာလက်ရှိကူးစက်သူစုစုပေါင်း 18,000 ကျော်နဲ့သေဆုံးသူ300ကျော်ရှိပါတယ်။အိန္ဒိယမှာဒီကနေ့တည်းအထက်စံချိန်တင်ကူးစက်သူ 6,000 ကျော်နဲ့သေဆုံးသူက140ကျော်ရှိပါတယ်။စုစုပေါင်းကူးစက်သူက 3,000 ကျော်နဲ့သေဆုံးသူ 58,000 ကျော်ရှိပါတယ်။တရုတ်နိုင်ငံမှာတော့တက္ကသိုလ်တွေမှာကျောင်းပြန်တက်မဲ့ကျောင်းသားတွေကိုယောဂပိုးဆစ်ဆေးမှုတွေလုပ်သွားဖို့ပြင်ဆင်နေပါတယ်။ကျောင်းသား6သိန်းလောက်ကိုယောဂဆစ်ဆေးမှုတွေပြုလုပ်သွားမှာဖြစ်ပြီးဒီအတွက်ကုန်ကျစရိတ်တွေကိုတက္ကသိုလ်တွေကကြားခံရမှာဖြစ်တယ်လို့ဘီဂျင်းမြို့စီပင်တာရေးဆိုင်ရာပညာရေးကော်မရှင်ကပြောပါတယ်။တက္ကသိုလ်တွေကိုလာမယ့်စက်တင်ဘာ9ရက်နေ့မှာပြန်ဖွင့်ဖို့စီစဉ်ထားပြီးအတန်းငယ်တွေကတော့ပြီးခဲ့တဲ့လကလေးက85ရာခိုင်နှုန်းလောက်ပြန်ဖွင့်ထားပြီးဖြစ်ပါတယ်။Britain Oxford တက္ကသိုလ်နဲ့ AstraZeneca ဆေးကုမ္ပဏီတို့ပူးပေါင်းဆန့်တက်နေတဲ့ COVID-19 ကာကွယ်ဆေးနဲ့ပတ်သက်လို့လိုအပ်တဲ့အချက်အလက်တွေအလုံးလောက်ရမယ်ဆိုရင်ကာကွယ်ဆေးထုတ်လုပ်ခွင့်ရဖို့ခွင့်ပြုချက်ဒီနေ့ထဲရှောက်ထားနိုင်လိမ့်မယ်လို့ Oxford တက္ကသိုလ် COVID-19 ကာကွယ်ဆေးဆန့်တက်ရေးအဖွဲ့ Director Andrew Pollard ကဒီကနေ့ BBC သတင်းကိုပြောပါတယ်။ American ပြည်ထောင်စုမှလည်းနိုဝင်ဘာရွေးကောက်ပွဲမတိုင်ခင်အမြင့်ဆုံးကာကွယ်ဆေးထုတ်လုပ်အသုံးပြုနိုင်မှုသမ္မတ Trump အစိုးရကကြိုးပမ်းနေကြောင်းဒီသတင်းပတ်အစောပိုင်းက Financial Times သတင်းစာကဖော်ပြခဲ့ပါတယ်။တုံ့တက်နေတဲ့လုံဆောင်နိုင်ခြင်းနည်းလမ်းတစ်ခုကတော့အလားအလာရှိတဲ့ကာကွယ်ဆေးကို American အစားအသောက်နဲ့ဆေးဝါးကုကယ်ရေးဌာန FDA ကအောက်တိုဘာလနောက်မှာအရေးပေါ်အသုံးပြုခွင့်ပေးဖို့ဆိုတာမျိုးပါဝင်တယ်လို့လည်း Financial Times သတင်းစာမှာဖော်ပြထားပါတယ်။အရေးပေါ်အခြေအနေအရကာကွယ်ဆေးစမ်းသပ်မှုတွေကိုအချိန်ချုပ်ပြီးတော့ထုတ်လုပ်သုံးစွဲဖို့ကြိုးစားလာကြတာဖြစ်ပါတယ်။ဒါပေမဲ့အချက်အလက်တွေကိုဂရုတစိုက်စီမံခန့်ခွဲလုံဆောင်သွားရမှာဖြစ်တယ်လို့ဒီဆေးတွေတကယ်ထိရောက်မှုရှိမရှိအထောက်အထားတွေကိုကောက်ယူစုဆောင်ရမှာဖြစ်တယ်လို့လည်း Director Andrew Pollard ကပြောပါတယ်ရှင်။ အင်္ဂါနေ့ညပိုင်းတွင်နောက်ဆုံးရသတင်းလေးကိုကြေညာလို့ပြီးမှတော့သတင်းဆောင်မတွေနဲ့အပတ်စဉ်ခန္ဓာတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။ရခိုင်ပြည်နယ်ဘူးတီတောင်နဲ့မောင်တော်မြို့နယ်တွေမှာလက်နက်ကင်တိုက်ပွဲတွေကြားလျှက်ဆက်တပ်အားလိုင်းတွေကြားတောက်သွားကြအောင်ခရယောကနဲ့စစ်ဘေးသိမ့်နေတဲ့ဒေသခံတွေကိုခက်တွေးနေရခြင်းကြောင့်ပြောပြပါမယ်ကျွန်တော်တန်နိုင်ပါ။တိုက်ပွဲတွေကြားလက်နက်ကြီးကြီးကြားပေါက်ခွေရကဒါအားလိုင်းတွေကြားတောက်ကုန်တာကြောင့်မနေ့ကစပြီးဘူးတီတောင်နဲ့မောင်တော်မြို့နယ်တွေမှာလျှက်ဆက်ပြီးကြားတောက်နေတယ်လို့မောင်တော်မြို့နယ်ပြည်နယ်လွှတ်တော်မှဦးမောင်ကပြောပါတယ်။
လူမျိုးလောက်ကဒီစစ်တပ်နဲ့စစ်တော်ကြားမှာပေါ့နော်အဲ့ဒီကမှာကျွန်တော်တို့ဒီဇန်နေဒီကြားလို့ဒီအဲ့ဒီတိုင်ကျတော်တွေကိုကြားတယ်ငါအဲ့ဒီကြောင့်လည်းသူတို့အားရမင်းကမရတာသူတို့တော့စီပြည်ကြလည်းအဲ့ဒီနေရာကိုသွားပေါ်ကရတူသူကလည်းသူ့ရဲ့မျိုးဟာတအားရတာကိုပြီးတော့ဒီမျိုးမျိုးဒေသအခြေခံကလည်းမကောက်ဘူးလို့ပြောတယ်ခင်ဗျအဲ့ဒါကြောင့်ကျွန်တော်တို့ဒီမျိုးလူစုတွေတုတ်ဖက်ရောက်နေကြတာပေါ့နော်
ကိုရိုနာပိုင်းရဲ့ကူးစက်မှုတွေမကြသေးခင်ကဆက်လို့မြင့်တက်နေသလိုလက်နက်ကင်တိုက်ပွဲတွေလည်းဆက်လက်ဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မှာဒေသခံတွေအတွက်အခြေခံလိုအပ်ချက်တစ်ခုဖြစ်တဲ့လျှက်စစ်မှုပြတ်တောက်မှုကြောင့်ခက်တွေ့နေရတယ်လို့လည်းဦးမောင်ဦးကဆက်ပြောပါတယ်
။ဒုက္ခရောက်နေကြတော့မင်းမရှိတော့ဘာလုပ်လို့မရတော့ဘူးလေကျွန်တော်တို့အားလုံးလို့မရတော့စားခက်သိမ့်ဖို့ဗျာမင်းစစ်လို့လည်းမရတော့ဘူးပြီးတော့ကျွန်တော်တို့ဒီစုံနဲ့ပတ်သက်လာရင်လည်းဒီအားပြေဖို့ဟာခက်ခဲရှိတယ်အဲ့လိုပုံစံမျိုးတွေကစားခက်သိမ့်တို့ခါရောက်နေကြတာပြည်သူတွေကတတိယမကြည့်ရတာတော်တော်တတိယမကြည့်ရဘူးဘုန်းကအမကြည့်ရဘူးလို့တတိယမကြည့်ရဆိုတော့ကျွန်တော်တို့ဒီနေ့ဆက်ကိတ်ကြီးကြီးရတာဆက်ကိတ်ကြီးကြပါလား
လျှက်စစ်မှုတက်တော့မှုကိုပြင်ဆင်ဖို့တာဝန်ရှိသူတွေကြိုးပမ်းနေပြီနဲ့လုံချွေးနေရတဲ့တို့ရှင်နေမကောင်းတာကြောင့်ခက်ကြုံနေရတယ်လို့လည်းမောင်တော်ခင်လျှက်စစ်အင်ဂျင်နီယာရုံတာဝန်ရှိသူတို့ကပြောပါတယ
်နိုင်ဆုံးလို့ပြောနေတာကတို့ဘွားလို့ရည်ရည်ရှိနေတဲ့ဒီနေ့ကတော့ဒီကရည်ရည်ရှိနေတဲ့နေ့ရှိနေရတယ်မသွားနိုင်ဘူးဆိုတော့သူပြောတယ်ကျွန်တော်နိုင်ရောကပြောတာကျတော့တိုင်မှ40နှစ်နဲ့40တော့အဲ40နှစ်နဲ့40ကူကြာဟာပြတ်သွားလို့ပြောတယ်ကျွန်တော်တော့မမြင်ရတော့ဘာမှမပြောဘူးနော်ဒီမှာလည်းကျွန်တော်ကဘာကြောင့်ဖြစ်တယ်ဆိုတာဒီကလည်းတောပြင်းနေအတွက်အောင်ပြင်းနေအတွက်လည်းအဲ့ဒီလိုပဲလေတော်ရုံနဲ့ပြန်လဲရပြီရပြီဆိုတော့ဒါကပြည့်တယ်ဆိုတော့အားကြဲနေပြောလို့ရတ
ယ်။ရခိုင်ပြည်နယ်မှာအင်တာနက်ဆက်သွယ်မှုတွေကြေဝမရပဲဖြစ်နေချိန်မှာပဲဘူးတီတောင်မြို့နယ်မှာလျှက်စစ်မှုပြတ်တောက်မှုတွေပါကြုံနေရတာကြောင့်ကိုဗစ် -19 ရောဂါကူးစက်မှုတွေလိုရေးကြီးတဲ့သတင်းရှက်လက်တွေကိုရရှိဖို့ခက်ခဲနေတယ်လို့လည်းဘူးတီတောင်ဒေသခံတဦးဖြစ်တဲ့ကိုထွန်းရေးကပြောပါတယ်
။ဟုတ်ကဲ့ပါကျွန်တော်တို့မိတ်ကလည်းမနေတော့ဆွေးနွေးနိုင်တယ်လို့ကရောက်ပြေးရောအဲရှင်ကလေးကမင်းတော့ဘလောက်ပြင်းဆိုတော့ကျွန်တော်တို့မသိဘူးနော်။အပင်ထဲမှာဘလောက်ဖြစ်တယ်၊ခင်းထဲမှာဘလောက်ဖြစ်နေတယ်ဆိုတော့ကျွန်တော်တို့ဟိုတည်တဲ့နယ်လည်းမရတော့ကျွန်တော်တို့မင်းမရတော့အခက်ဖြစ်တယ်လို့
။ကျန်းမာရေးဝန်ကြီးဌာနရဲ့ဒီကနေ့မနက်ပိုင်းထိထုတ်ပြန်ရှိရာရခိုင်ပြည်နယ်မှာတည်ပြုလူနာ80ယောက်ပါဝင်မြန်မာနိုင်ငံမှာယောဂါကူးစက်သူ484ယောက်ရှိနေပါတယ်။ဒေသတွင်းနိုင်ငံတွေမှာတကြောပြန်ယောဂါကူးစက်မှုတွေကြုံနေရတဲ့အတွက်မြန်မာနိုင်ငံမှာလောက်တူရှင်နေမျိုးနဲ့မကြုံရအောင်တည်ထားကြဖို့ကျန်းမာရေးဝန်ကြီးဌာနကတည်ပေးထားပါတယ်ခင်ဗျာ။ကျွန်တော်တက်နိုင်စစ်တွေကနေတည်ပြုပို့ထားတာဖြစ်ပါတယ်။
ကိုဗစ်ကပ်ဘေးနဲ့စစ်ဘေးတိရခိုင်ပြည်နယ်မှာအင်တာနက်ဝန်ဆောင်မှုတွေအပြည့်အဝပြန်ပေးဖို့တောင်းဆိုမှုတွေထွက်ပေါ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မအာကနွန်ပါ။မကြာသေးခင်ကစလို့ကိုရိုနာဗိုင်းရပ်ကူးစက်မှုတွေတိုးလာနေပြီးတိုက်ပွဲတွေလည်းဆက်လက်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာကျန်းမာရေးကိစ္စအပါအဝင်အရေးကြီးတဲ့သတင်းအချက်အလက်တွေရရှိနိုင်ဖို့အင်တာနက်ဆက်သွယ်မှုအပြည့်အဝရရေးတက်ကြွလှုပ်ရှားသူတွေတောင်းဆိုနေကြတာပါ။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်တချို့မှာလုံခြုံရေးအကြောင်းပြချက်နဲ့တနည်းကျော်ကြာအင်တာနက်ဆက်သွယ်မှုပိတ်တားခဲ့ပြီးနောက်ပြန်ခွင့်ပေးလိုက်ပေမဲ့ 4G မြန်နှုတ်မြင့်အစီမဟုတ်ပဲ 2G အစိတ်ကိုရာပေးထားတဲ့အတွက်အရေးကြီးတဲ့သတင်းချက်လက်တွေမရနိုင်ပဲဖြစ်နေတယ်လို့လည်းလွတ်လပ်စွာဖော်ထုတ်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့အတန်းအဖွဲ့အမှုဆောင်ဒါရိုက်တာမောင်ဆောင်ခါကပြောပါတယ်
ဒီလူလူအနေနဲ့ဒီ update information တွေကိုအချိန်ရတဲ့ပြည်နယ်မရရှိဆိုရင်ဒီယောဂကိုပြန့်နှံ့နိုင်ကြီးကုဆတ်နိုင်ကြီးကပို့ပြီးတော့များသွားတယ်။အဲတရင်ချက်လက်ရရှိမှုကဒီချိန်မှာအရင်ကတည်းကပို့ပြီးတော့ကိုအရေးကြီးလာတယ်လို့ကျွန်တော်တို့ကမြင်တယ်။ဒါကြောင့်မလို့ဒီ information တွေကိုအရင်တော့ဘောနော်နှိမ့်အောင်ကြီးကျင်းနိုင်မှုကျွန်တော်လူလူအချိန်နဲ့ဒီပြည်ကြီးချက်လက်တွေရရှိပြီးတော့ဒီယောဂပို့ရဲ့အန်ဒီကနေပြီးတော့ကာကွယ်နိုင်မှုဒီ internet ပို့ကြည့်ဉာဏ်လုံးကိုအမြင့်ကိုပြန်လည်ပြီးအပ်ဖို့ကျွန်တော်တို့ကဒီနေ့တောင်းဆိုရတဲ့ဖြစ်ပါတယ်
လူတို့ကျမကြီးအတွက်အင်တာနက်ဆက်သွယ်မှုကိုအပြည့်အဝပြန်လည်ဖွင့်လှစ်ပေးဖို့လဲအတန်းအဖွဲ့ကဒီနေ့ပဲကြေညာချက်တစ်စောင်ထုတ်ပြန်တိုက်တွင်းခဲ့တာပါအင်တာနက်ဖြတ်တောက်မှုတွေကိုတိလက်စံပိုင်းမှာပဲပြန်ဖွင့်ပေးလိုက်ပေမဲ့သူကြီးဆက်သွယ်မှုကိုရာရရှိနိုင်တာကြောင့်အင်တာနက်မတုံ့နိုင်သေးဘူးလို့လဲရခိုင်ပြည်နယ်မြောက်ဦးမြို့ကတော်နီလာတန်းကပြောပါတယ်
อ๋อวันนี้นี่เลยผมดูเรื่องมาบ่ว่าการเรื่องเพื่อนเราตอนนี้เราพูดว่าตัวเนี่ยตอนนี้อีเวนต์ใหญ่อีเวนต์บ้านเราเรื่องเราชัวร์เดี๋ยวว่าแค่เกี่ยวกับเรื่องตอนนี้ว่าเจ้าหมายเนี่ยเป็นเด็กวิโอเลยตอนนี้อยู่ฟิจิเอ๋อเจ้าหมายเนี่ยเป็นเด็กใหญ่อยู่ที่อะไรอุ้งสุดกูเป็นนักกีฬาอายุที่มีเด็กกับเราอย่างนี้คือตอนนี้ว่าไอ้กูเป็นนักกีฬาเป็นเด็กที่ปัจจุบันเลยที่ชอบเจ้าตัวเองตอนนี้ชิมาชิมเอ
เอเอยังขาดแล้วนะกันเอาไปเนี่ยตั้งแต่จะไต่ไปเลยสัตว์เป็นพิบวกแค่เลยนะท้าวสักกูคุณก็จะรู้ยังขาดไปเนี่ยเจ้าตัวมีอู่มีบีมีปองยึดเต่าอู่ที่ต่างปูน่าจวนเนี่ยเช่นพี่เนี่ยก็เปล่าว่ามีอยู่ในเรื่องมาลองชงยังจะเอาไปเช่นเนี่ยอินเทอร์เน็ตไลน์ด้วยไปท้าเคราบะ ตามไปเมื่อไรอินเทอร์เน็ตสัตว์ตัวพี่ต้องหูจ้าก้าวโจ้แท้สู้โจ้ด้วยกันละปูมีอันนี้รู้เลยแต่ไฟก็มองสังข์ก็เปล่าไป
เยอะจริงมาจากเราลุยเยอะไอ้ผู้ที่ว่าก็อินเทอร์เน็ตไปทาร์เรียด้วยผู้พิจารณาเนี่ยนะผู้มีอะไรสิ่งตัวเด็กก็มึงอะไรบาดคุ้มมาสิ่งหนึ่งแต่ว่าเนี่ยยังที่พิจารณาเราเออลุยเยอะจริงจริงนะก็ลุยเยอะเจ้ามาอยู่กูเรียนในทาร์ดอาเซียนเนี่ยผู้ที่อินเทอร์เน็ตกูสุยามีเนี่ยยังต้องเปลี่ยนไปดีหมดเลยเพราะเสียต้องคุยกันมาเลยก็
กองเวกก็ยอมกับเจ้าหนี้อะไรใช่ไหมอินเทอร์เน็ตสัตว์ผู้ด้วยเปียว่าไม่อะไรด้วยลูกตุ๊กจะมาเยอะด้วยส่วนใหญ่เจ้าเลยแต่ถ้าใครนั่งกันเยอะปาร์ตี้จะคุยพี่เดย์ยังใครอันยูด้าปาร์ตี้ก็มาจ้าเด็กเห็นกับเบสจีนยาเช็ดทบียงพิอสูทาบาร์เลยล่าตัวลูกคุยเยอะไปดีกันเลยยังใครเป็นเนี่ยมาอินเทอร์เน็ตสัตว์ผู้ด้วยกันแต่ทาร่าสมดับโบเล่ไต่ตัวเนี่ยจ้าบาร์เลยจะมาอากาศน้อยยังกังกันเนี่ยเตรียมไปปูรักพี่บาร์เ
ဒီနေ့ကတော့ဒီကွာလို့ရာဒီဒီရှင်နဲ့ဒီနေ့ကတော့ဒီကွာရဲ့အချိန်ရက်တပြည့်နေတဲ့ရခိုင်ဒေသမပါဝင်တဲ့အပေါ်တိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့နိုင်ငံရေးတုံးသက်သူတွေရဲ့အမြင်ကိုပြောပြပါမယ်ကျွန်တော်မိုးစောပါ ကျမ်းပေါ်ကကိုဗစ်-19ကာကွယ်ထိန်းချုပ်ကူတာရေးနဲ့ထောက်ရရင်းကြိုင်းအတွက်ရည်ရွယ်ပြီးစက်တင်ဘာလကုန်ထိတက်တန်းတလတိုးမြင့်ကြောင့်ကြီးညာခဲ့ပေမဲ့အကျန်းဖက်အဖွဲ့တွေရှိတဲ့နေရာမပါဝင်ဘူးလို့ပြောဆိုထားပါတယ်။ဒီအတွက်လည်းအစိုးရကအကျန်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်ထားတဲ့ AA ကျွန်တော်မှတ်မှတ်ကြအကြအခါလေးသာတဲ့အဲ့လိုဖြစ်တယ်လို့မရှိရတဲ့တကယ်ပြောရတယ်ဒါပေမဲ့အဲ့ဒီအခိုင်အမာပြောရမလို့ဒီကတော့အဲ့ဒီအနေနဲ့မှာဟိုဒီဆိုပြီးပြီးရေကျွန်တော်ကျန်တဲ့ဒါအဲ့လိုတဲ့ပြီးတာလည်းမရှိဘူး
AA-TNLA-MNDAA အဖွဲ့သုံးဖွဲ့ပါဝင်တဲ့ညီနောင်မဟာမိတ်အဖွဲ့ကလည်းစက်ထမအကျင်းဖြစ်အပြည့်ရတက်တန်းသုံးလတိုးမြင့်ချောင်းကိုဒီနှစ်ဇွန်လတည့်ရက်နေ့ကကြေညာထားပြီးဒီကြေညာချက်ဟာဩဂုတ်လကုန်ထိဖြစ်ပါတယ်တက်တန်းထက်တိုးမတိုးကတော့ပြန်လည်ဆွေးနွေးပြီးထုတ်ပြန်မှာဖြစ်ကြောင်းလဲ
DNLA ပြောခွင့်ရသူကပြောဆိုထားပါတယ်။NCA စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့NMSB မွန်လက်နက်ကိုင်အဖွဲ့ရဲ့ဘ ဟုအလုံးမှုဆောင်ကော်မတီဝင်နိုင်အောင်မင်းကတော့တက်မော်ရဲ့အပြည့်အကျညာချက်ကိုကြိုဆိုလိုက်ပေမဲ့လက်တလောတက်မော်နဲ့တိုက်ခိုက်နေတဲ့အေအေအဖွဲ့အပါဝင်အားလုံးပါဝင်ရေးအတွက်လည်းအခုလိုတိုက်တွန်းပါတယ်။စစ်စွာရတဲ့ပညာလည်းကတော့ကျွန်တော်တို့အမြဲတမ်းကြိုဆိုတယ်။ဒါပေမဲ့
ဒါပါတိတယ်ဝတ်ဖျက်တော့တမတော်ရဆွေရလို့တော်ရသဘောထားကြီးမှုကိုပြရမယ်ပြသိတယ်ကျွန်တော်တို့ရဲ့သဘောထားမျိုးပေါ့တမရဘကအရင်ပြည့်ရကျင်ညာချက်တွေမှာအေးအေးမပါဝင်တဲ့အတွက်တိုက်ပွဲတွေမရဆိုင်ခဲ့ကြောင်းဒါကြောင့်တမရအနေနဲ့နိလန်းတဲ့ရှာဖွေတင်ကြောင်းလဲအကြံပြုပြောကြားပါတယ်
နိုင်ငံရေးလေးလာတုံးတက်သူဥမ္မမောင်ဆိုကတော့ကိုဗစ်ရောဂါဖြစ်ပွားခြင်းတိုက်ပွဲတွေမရဆိုင်တဲ့အတွက်ကယောဂါထိန်းချုပ်ဖို့ခက်ခဲနိုင်ကြောင်းတုံးတက်ပြောဆိုပါတယ်။ဟုတ်စစ်တွေများဦးလို့ဒီကိုဗစ်-19ရောဂါကူးစက်မြန်နှုန်းမြင့်နေတဲ့နေရာတွေမှာစစ်ပွဲမရတဲ့အတွက်ကြောင့်မလို့ဒီရောဂါကုသကာကွယ်ထိန်းချုပ်ဖို့ဟာလည်းတော့အဟံတရှိနေမှာခင်ပါတယ်။လောလောဆယ်ဟိုဒီအင်တာနက်မြန
နဲ့တွေ့ရပါတယ်
အစိုးရနဲ့အေးအေးအပါအဝင်မဟာမိတ်တွေအကြားနှစ်ဖက်အပြည့်အစုံလက်မှတ်ရေးထိုးရေးအတွက်ဆွေးနွေးတာတွေဟာလဲဒ ဒီနေ့စံကြေကရက်တက်နေကြတာဖြစ်ပါတယ်လက်ရှိအပြည့်အကျညာချက်မှာအေးအေးကိုခြံလက်ထားတာဟာကျန်မဟာမိတ်အဖွဲ့ဝင်နဲ့ဆက်ဆံရေးအပေါ်တည်ရောက်မှုရှိနိုင်တယ်လို့ဆွေးနွေးပွဲအောင်မြင်ဖို့ဆိုရင်အေးအေးကိုနိုင်ငံရေးအရာဖက်ပေါက်ပေးဖို့လိုအပ်မယ်လို့လည်းဦးမမောင်စိုးကသုံးသပ်ထားပါတယ်ကျမတော်က2018ခုနှစ်ဒီဇင်ဘာလကနေ2019ခုနှစ်စက်တင်ဘာလအထိငင်းချမ်းရေးဆွေးနွေးဖို့အတွက်စစ်တိုင်းဌာနချုပ်၅ခုနယ်မြေမှာ6လတာအပြည့်အဝကြီးညာခဲ့ဘူးပါတဲ့အဲ့လိုကြီးညာခဲ့စဉ်ကလည်းရခိုင်ပြည်နယ်မပါဝင်ခဲ့ပါဘူးကုလသမဂ္ဂအတွေ့အမှုကြောင့်လည်းမြန်မာနိုင်ငံအခြေစိုက်တန်တမန်တွေကတော့ကာယောဂကာလမှာတိုက်ခိုက်မှုတွေရစဲထားကြဖို့တိုက်တွန်းခဲ့ဘူးပါတဲ့ကျွန်တော်မိုးစော်ရန်ကုန်ကသတင်းပေးပို့တာဖြစ်ပါတဲ့
တန်တဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါဗီဒီယိုရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ကျွန်တော်ဝင်းမင်ပါရေကောက်ပွဲစောင့်ကြည့်ရေးအဓိကရည်သားအဖွဲ့တစ်ခုကိုအရင်ခွင့်ပြုမယ်ကြော်ပြီးမှအခုမပြုနိုင်တဲ့သဘောရေကောက်ပွဲကော်မရှင်ကပြောင်းပြီးကန့်သက်စာပို့လာတယ်လို့ဒီအဖွဲ့ခေါင်းဆောင်ကဆိုပါတယ်ဒီကန့်သက်စာမလာခင်အရင်3ရက်တုန်းကနေပြီးတော့ဆွေးနွေးပွဲမှာအသင်းအဖွဲ့မှတ်ပုံတင်လျှောက်စာတင်ပြီးရင်စောင့်ကြည့်ခွင့်ရတဲ့သဘောပြောပြီးမှအခုတော့အသင်းအဖွဲ့မှတ်ပုံတင်လုံးဝရပြီးမှသာရမယ်လို့ကြောင်းပြောလာကြောင်းဒီပိတ်အဖွဲ့ခေါင်းဆောင်ကဆိုပါတယ်ဒီပိတ်ကရွေးကောက်ပွဲဆိုင်ရာပြည်သူ့လှူရှာမှုအဖွဲ့အမှုဆောင်ရာရှိချုပ်စိုင်းရဲကျော်စာမြင့်ကိုမေးထားပါတယ်ယူစီလို့ခေါ်တဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်နေနဲ့အခုလို့ဆုံးဖြတ်ချက်ပြောင်းလာတာကိုဒီကနေ့တောက်ကြနေဩဂတ်21ရက်နေ့မှာအကြောင်းကြားလာတာလို့ဆိုင်ရဲကျော်သားမြင့်ကဆိုပါတယ်။ဒီဆုံးဖြတ်ချက်ကြောင့်ရွေးကောက်ပွဲစောင့်ကြည့်မယ်အဖွဲ့အတော်များများစောင့်ကြည့်ခွင့်မရဖြစ်သွားနိုင်တယ်လို့အခုလိုဆိုပါတယ
်။ဒီရွေးကောက်ပွဲစောင့်ကြည့်လေ့လာမှုနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ထပ်ပြီးတော့မှတင်သွင်းတဲ့အခါမှာရွေးကောက်ပွဲကော်မရှင်ကအကြောင်းပြန်လာကတင်ပွဲမှုပုံတင်ခွင့်ပြုချက်ရရှိပြီးမှစောင့်ကြည့်ရခွင့်ပေးမယ်လို့အကြောင်းပြန်ပါတယ်။ဆိုတော့အဲ့ဒါဟာဒီရွေးကောက်ပွဲစောင့်ကြည့်လေ့လာမှုအတွက်ကိုကြည့်မှလည်းအဟန့်တားလို့ယူဆတယ်2015မှာရော19မှာရော18မှာရောဒီလိုမျိုးကန့်သက်ချက်မျိုးမရှိခဲ့ဘူးခု2020ကျတော့မှကျွန်တော်တင်းဖွဲ့မပုံတင်ကွန်ပျူတာရရှိပြီးမှစောင့်ကြည့်တဲ့ကောင်ရှိမယ်ဆိုတာအာကျွန်တော်တို့ page အဖွဲ့အတွက်တည်းမှာမဟုတ်ပါဘူးတခြားအရက်ဖက်အဖွဲ့စီးတော့ပါဒါကြည့်မှလည်းအဟန့်တားလို့ကြောင်းမြင်ပါတယ
်အဲ့ဒီတော့ဒီဆုံးချက်ချက်ကိုရွက်ောက်ပွဲကော်မရှင်ကဥပဒေအရလုတ်တာလားလို့မေးရမှာဆိုင်ရဲကျော်စွာမြင့်ကကော်မရှင်သဘောနဲ့တာလုပ်ပုံရတယ်လို့အခုလိုဝေဖန်လိုက်ပါတယ
်ဆိုတော့ဒါကော်မရှင်အဆုံးဖြတ်တာဒီဥပဒေနဲ့ပတ်သက်တော့ကျွန်တော်တို့ကမေးရမှာကဒီတင်းခွဲ့မှတ်ပုံတင်ဥပဒေမှာကဘာပြောထားလဲဆိုရှင်မှတ်ပုံတင်ထားတဲ့အဖွဲ့အစည်းနေတဲ့ပြည်တွင်းနဲ့ပြည်ပအထောက်ပံ့တွေကိုလက်ခံရယူပိုင်ခွင့်ရှိတယ်လို့ကျွန်တော်ဆိုထားတာ။ဒါပေမဲ့မှတ်ပုံမတင်ထားတဲ့အဖွဲ့တွေနေနဲ့လက်ခံခွင့်အင်းရတယ်မရဘူးဆိုငင်းထားတာမရှိဘူး။ဆိုတော့ဥပဒေမူပေါင်းရတာဟာအဲ့ဒီဘယ်ပြန်မှာကိစ္စပဲ
ဒီနေရာမှာအရင်အပတ်ကပဲပြန်ခွင့်ပြုချက်ပေးမယ်လို့ဖုန်းနဲ့ပြောလာပြီးနေပြည်တော်မှာလည်းသွားဆွေးနွေးရမှာသဘောတူတယ်လို့ထွက်ခဲ့ပြီးမှအခုဘယ်လိုပဲပုံပြောင်းသွားရလဲလို့မေးရမှာဆိုင်ရဲကျော်စွာမြင့်ကသူလည်းနားမလည်နိုင်တော့ဘူးလို့အခုလိုရှင်းပြပါတယ
်။ August 15ရက်နေ့မှာကျွန်တော်တို့အကြောင်းကြားလာတာကတော့ Face အဖွဲ့ကိုစောင့်ကြည့်ရတယ်ပြန်လည်းပေးအပ်မယ်။ဒါကြောင့်မို့လို့အင်္ဂါနေ့16ရက်နေ့ကိုလာခဲ့ပါလို့ဖုန်းဆက်ပြီးတော့မှအကြောင်းကြားကြောင့်ကျွန်တော် August 16ရက်နေ့ကိုသွားတယ်။ August 16ရက်နေ့မှာတော့ညင်ကြားရမှုချုပ်အပောင်ဝင်ခုံရုံးကတာဝန်ရှိတဲ့သူတွေနဲ့ကျွန်တော်ရုံးဖွဲ့နဲ့တွေ့တဲ့အခါမှာဒီစောင့်ကြည့်ရခွင့်ကိုပြန်ပေးမယ်။ဒါပေမဲ့စောင့်ကြည့်ရခွင့်အတွက်ကိုအင်ဖွဲ့လျှောက်ထားကြောင်းပုံစံငါရလို့ရှိလို့ရှိရင်ရပါပြီ။ဒါဆိုရင်အဆင်ပြေပါပြီ။ဆိုပြီးတော့ကျွန်တော်တို့ပြောကြအောင်ကျွန်တော်တို့ကအဲ့ဒါကိုသဘောတူတယ်။ကော်မရှင်စီကနေပြီးတော့မထောက်ခံစာနဲ့ကျွန်တော်တို့သွားလျှောက်တယ်။လျှောက်တဲ့အခါမှာပုံစံငါရတဲ့ကျွန်တော်ပုံစံငါကိုသွားပေးတဲ့အခါမှာတော့ကျွန်တော်တို့21ရက်နေ့မှာကျွန်တော်တို့ပြန်ပြီးကြောင်းကြလာတာကတော့တင်းဖတ်မပုံတင်ရပြီးမှသာစောင့်ကြည့်ရကုန်ပြီးတယ်မယ်လို့ပြောမယ်ဆိုတော့ဒါဒီစားထဲမှာစုံမဆက်တွေဘယ်လိုကြောင်းတယ်တော့ကျွန်တော်မပြောတော့
တကယ်တော့အခုလို့ရွေးကောက်ပွဲစောင့်ကြည့်ခွင့်ခက်ခဲသွားခြင်းဟာနိုင်ငံရေးပါတီ30ကျော်ကလည်းရွေးကောက်ပွဲကော်မရှင်ရဲ့တရားမျှတမှုအပေါ်စိုးရိမ်ပြီးပြီးခဲ့တဲ့နှစ်ပတ်တောက်ကြာ August 14ရက်နေ့ကပဲတက်မတော်ကာကွယ်ဦးစီးချုပ်ကိုသွားအခုကြီးတောင်းခြင်းနောက်ပိုင်းမှာဆက်ဖြစ်လာတာပါ အခုလိုအချိန်ကြောင့်ရွေးကောက်ပွဲစောင့်ကြည့်ရဖွဲ့တွေမရှိရင်ရွေးကောက်ပွဲပေါ်ဘလို့ရက်ခံနိုင်ပါလဲလို့မေးရမှာစာရဲကျော်စွာမြင်ကပဲ
ဒီလာမယ့်2020ရွေးကောက်ပွဲဟာနိုင်ငံရေးအကဲဆက်တဲ့ပြည်ပြိုင်မှုအင်မတန်ကြီးတယ်နိုင်ငံရေးကဘယ်မလိုက်တဲ့လွတ်လပ်တဲ့ရွေးကောက်ပွဲစောင့်ကြည့်လေးလာတဲ့အဖွဲ့တွေမရှိဘူးဆိုလို့ရှိရင်ရွေးကောက်ပွဲဖြစ်စဉ်ပေါ်မှာယုံကြည်မှုတည်ငြိမ်မှုကိုသိတယ်လို့အရင်ခက်လိမ့်မယ်ဆိုတော့အကျိုးဆက်အနေနဲ့ကတော့ရွေးကောက်ပွဲရလဒ်ရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးမှာအငြင်းပွားစရာကြီးများမယ
်အခုလိုအချိန်မှာရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလှသိန်းဘက်ကတော့ဇူလိုင်လ18ရက်တုန်းကရတအဖွဲ့တွေနဲ့ဆွေးနွေးရမှာကော်မရှင်ကိုအချက်လက်စာမတိုက်ခိုက်ကြဖို့နဲ့မချိနဲ့ရင်တရားစွဲပါလို့ပြင်းပြင်းထန်ထန်ပြောခဲ့ပါတယ်ခင်ဗျာကျွန်တော်ဝင်းမြတ်ပ
ါနိုင်မရွေးကောက်ပွဲမှာမဲပေးခွင့်ရကြပြီမဲ့မတန်ဆန်းသူရေးတက်ကအရင်ကတည်းကပိုများလာပြီမဲ့မဲပေးခွင့်ပြည့်ဝမရမှာကိုမတန်ဆန်းသူရေးလှူရှားသူတွေဆိုရင်းနေတဲ့ကြောင်းပြောပြပါမယ်ကျွန်တော်ထောက်ခံပါလာမယ့်ရွေးကောက်ပွဲမှာမဲပေးခွင့်ရှိတဲ့မတန်ဆန်းသူရေးတွေဟာ2015ခုနှစ်ရွေးကောက်ပွဲမှာယာကနန်းနာရှိခဲ့ပေမဲ့ဒီနှစ်မှာတင်းရင်းလောက်ထိတိုးတက်လာတယ်လို့မတန်ဆန်းသူရေးလှူရှားသူတွေကပြောပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲမှာလက်တွေ့ပါဝင်မဲပေးနိုင်မယ့်အခြေအနေရှိမရှိဆိုတာကိုတော့စင်ခေါ်မှုတွေရှိနေတော့မယ်လို့မတန်ဆန်းသူရေးဆောင်ရွက်နေတဲ့ရှေမင်းနဖောင်ဒေးရှင်းဥက္ကဋ္ဌဦးမြတ်သူဝင်းကပြောပါတယ်
။2015တော့ရေးခဲ့တာ900လောက်ပဲရှိခဲ့တာ။ကျွန်တော်ကစဉ်းစားတာဒီတိုင်းကျော်ပြင်မယ်ဒီတိုင်းကျော်ပါမယ်ယုံကိုတကယ်ရောက်ပါမလားပေါ့နော်အဲဒါကိုမဲစင်းမှာတော့တိုင်းကျော်ပါပါပြီပေါ့အဲ့တော့မဲစင်းမှာပါတယ်ဆိုရတဲ့ဒါအောင်မင်းမှုပေါ့ဗျာပထမ9000ကျော်နဲ့10000ကျော်အခုတိုင်းကျော်ဒါနဲ့သူတို့အောက်တိုဘာနောက်စက်တင်ဘာလောက်မှထပ်ပြီးတော့ထုတ်မယ်မဲစင်းနဲ့မှာတော့ဒီထက်ပိုများလာမှာပေါ့အဲ့တော့အဲ့လူတွေကိုတော်တော်များများမဲယုံတွေရောက်ဖို့တည်းကျွန်တော်ကြိုးစားရပါမယ်သူတို့ကစင်းတော့ပါပြီမဲယုံမရောက်မှလည်းကျွန်တော်စိတ်ကူပါ
မဲပေးခွင့်ရှိတဲ့မတန်ဆွမ်းသူဦးရီဟာရန်ကုန်တိုင်းမှာ1000ကျော်နဲ့မန္တလေးတိုင်းမှာ900ကျော်ရှိပါတယ်။မန္တလေးတိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဖြစ်သူဦးစိန်ဝင်းကတော့မတန်ဆွမ်းသူတွေရွေးကောက်ပွဲမှာမဲပေးနိုင်အောင်စီစဉ်ထားတယ်လို့ပြောပါတယ
်။မတန်ဆွမ်းများတဲ့ရက်ွက်တို့ရွာတို့မှာကျွန်တော်တို့ဟောပေါ့။တွန်းလဲဆိုလားတွန်းလဲလေးနဲ့တက်နိုင်အောင်ပေါ့။ဒီတိုင်းသွားနိုင်တဲ့လူကျတော့ဂျူရန်လေးပေါ့။လောက်ကောက်တို့ပဲလို့လို့လို့ပါပဲဗျ။အဲ့ဒါအဲ့လိုအကူအညီလေးတွေနဲ့မဲပေးဖို့လှုပ်ပေးထားပါတယ်ဗျ။
ဘယ်ပြီးခွင့်ရမယ်မတန်ဆွမ်းသူဦးရီတိုးတက်လာခြင်းမှာရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်တဲ့သတင်းချက်လက်တွေရရှိဖို့လိုတယ်လို့လည်းမတန်ဆွမ်းသူတွေရေးလှူရှားသူတွေနဲ့ရွေးကောက်ပွဲစောင့်ကြည့်လှူရှားသူတွေကပြောပါတယ်။ရှင်မင်းသာဖောင်ဒေးရှင်းမြန်မာဥက္ကဋ္ဌဦးမြတ်သူဝင်းကတော့ရွေးကောက်ပွဲမှာရှင်ပြိုင်မဲ့နိုင်ငံရေးပါတီတွေနဲ့ပတ်သက်တဲ့သတင်းချက်လက်တွေမှန်မှန်ကန်ကန်ရရှိဖို့အရေးကြီးတယ်လို့မြင်ပါတယ်
။ဘယ်လိုမဲတရမလဲဆိုတာတည်းဘသူ့ကိုမဲတရမယ်ဆိုတဲ့သူတို့ရဲ့စဉ်းစားဆင်ခြင်တုံးတရားလည်းကျွန်တော်တို့ပေးချင်ပါတယ်။အဲ့တရင်ချက်လက်ကပါတီတွေမှာလည်းမတန်ဆန်းမှုနဲ့ပတ်သက်လို့ဘယ်လိုမူဝါဒတွေရှိတယ်လဲသူတို့ပေးတဲ့ message တွေကျတော့မတန်ဆန်းတွေကိုတကယ်ရောက်ရလားကျွန်တော်တို့သွားတာသွားပေးတယ်လှလို့ပေးခဲ့တာလားသူများပေးလို့ပေးတာလားတကယ်ရောဟိုဘဝသူ့ကိုကြိုက်လို့ပေးတာလားပေးခြင်းလို့ပေးတာလားဆိုတဲ့ဟာတွေအရကျွန်တော်တို့လည်းရအဲ့တော့မဲရုံရောက်ရင်ပြီးတာပဲမောင်းတွန်းပြလိုက်တာဖြစ်ကျွန်တော်တို့ကမှန်ကန်တဲ့မဲဖြစ်ဖို့ကျွန်တော်တို့လာတာပေါ့နော်ဘာဖြစ်တော့အရေးတစ်ခုပါတော့ပါလောင်တော့အင်းလို့တော့ပါပဲပြီးတော့ဟိုဝေးလေးလေးနဲ့အုံရောကြော်ရောနဲ့ပုံဖြစ်ဖြစ်တယ်ပေါ့နော်အဲဒီလိုမျိုးကျွန်တော်ကခိုင်မာတဲ့မဲဖြစ်ဖို့ကျွန်တော်တို့လိုလားပေါ့နော်အဲ့ဒါမျိုးပ
ါရေကောက်ပွဲစောင့်ကြည့်လေးလာရေးအဖွဲ့ဖြစ်တဲ့ကနောင် Institute Director ကုတန်းမြတ်စွန်းကလည်းလာမယ့်ရေကောက်ပွဲမှာလူလူချေပြည့်ဖွဲ့စည်းတွေပါဝင်ခွင့်အားနည်းနေတဲ့အတွက်မတန်ဆွမ်းသူတွေကိုအကူအညီပေးအားနည်းမှာကိုစိုးရိမ်နေပါတယ်
ပြည်သူတွေကပူပန်ပါဝင်မှုကိုသိကြရရင်ဒီမျိုးသူတွေကြိုးရတာမတွေ့ရအဲဒါဒီမတဆွမ်းအဲနေပညာပေးမှုကိစ္စရနေပြန်ချိန်ရရင်အဲ့တော့ဒီပြည်သူတွေရဲ့ဒီဒီကောက်ကြမှာပါဝင်မှုကအရင်ကြီးအားမကောင်းတဲ့အတွက်ပညာပေးအခမ်းအနားတွေရောတော့အားနည်းတယ်လို့ယူဆရရမယ်ပြီးတော့နောက်တစ်ချက်ကောက်ချက်ကြလိုက်ရတာကိုဗစ်ဖြစ်နေတဲ့အတွက်မို့ဒီပညာပေးမှုတွေအတူတူတွေလှုပ်ရှားဆောင်ရွက်မှုတွေကအားနည်းတယ်လို့ပြောလို့ရတယ်တော့ကိုဗစ်ဖြစ်နေတဲ့အတွက်မို့ကိုပွဲတွေကိုတော့သိပြတာအခုဒီနေ့လို့ထုတ်ပြတာတွေတော်တော်လေးကိုဖြစ်ခဲတယ်တွေ့ရတယ်ပေါ့နော
်မတန်ဆန်းတွေလဲကူမဲပေးဖို့အတွက်မှတ်ပုံနေမရှိပါကမတန်ဆွမ်းပွဲကျရဲ့ထောက်ခံချက်တွေနဲ့မဲပေးနိုင်လို့မဲယုံတွေကလည်းမြေကြီးတက်စီမှာထားရှိဖို့ဆောင်ရွက်ထားပါတယ်အခုလာမယ့်ရွေးကောက်ပွဲမှာတော့တနင်္ဂနွေလုံးအနေနဲ့ပဲခူးတိုင်းနဲ့ရန်ကုန်တိုင်းမဲစင်တာနေမီတွေကနေလွတ်တော်ကိုယ်စားလှယ်လောင်းဖြင့်မတန်ဆွမ်းသူ၃ဝင်ရောက်ရှင်ပြိုင်မှာလည်းဖြစ်ပါတယ်ခင်ဗျာ
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြထုတ်လွှင့်ပေးနေပါတယ်။ အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်။အမေရိကန်ပြည်ထောင်စုမြောက်ကာရိုလိုင်းနာပြည်နယ်ရှာလော့တ်မြို့မှာ Republican Party ကိုယ်စားလှယ်တွေတွေ့ဆုံပြီးသမ္မတ Donald Trump ကိုနိုဝင်ဘာသမ္မတရွေးကောက်ပွဲမှာဝင်ရောက်ယှဉ်ပြိုင်မဲ့ပါတီကိုယ်စားပြုသမ္မတလောင်းအဖြစ်ဒုတိယအကြိမ်တရားဝင်ဆိုပြလိုက်ပါ Corona Virus ကူးစက်မှုတွေကြောင့်အမေရိကန်ပြည်ထောင်စုကမ္ဘာမှာသိဆုံးမှုအများဆုံးနိုင်ငံဖြစ်နေတဲ့အချိန် Republican Party ညီလာခံကိုခါတိုင်းနဲ့မတူပဲအချင်းချင်းပြီးကျင်းပတာပါနိုင်ငံတကွန်းကကိုယ်စားလှယ်300ကျော်ကိုသာဖိတ်ကြားပါလေ VOA သတင်းတောက် RS Osavadi ရဲ့သတင်းတော်ကိုတင်ပြပါမယ်ကျွန်တော်ဒိတ်ထိုင်ဦးပါ COVID-19 ရောဂါ Corona Virus ဖို့ကိုတရုတ် Virus လို့သမ္မတ Trump ကသုံးလုံးကြီးဒီရောဂါဖြစ်ပွားမှုတွေမရှိခင်ကတန်းကြီးရဲ့စီးပွားရေးဟာတမိုင်းမှာမကြုံစဘူးတိုးတက်ခဲ့တယ်လို့မနေ့ကရှာလော့တ်မြို့မှာပြောတဲ့ညီလာခံပထမနေ့မိန်ကွန်းမှာသမ္မတ Trump ကပြောပါလေဒီမိုကရက်တစ်ညီလာခံအပြည့်နောက်တစ်ပတ်မှာ Republican Party ညီလာခံကိုကျင်းပတာပါ COVID-19 ရောဂါကူးစက်မှာဆိုရင်ပြီးစာရိုက်ကနေမဲပေးတဲ့စနစ်ကိုကျင့်သုံးဖို့ဒီမိုကရက်တစ် Party ဘက်ကအဆိုပြုချက်အပေါ်မှာအငင်းပွားမှုတွေရှိနေတဲ့အချိန်လေးဖြစ်ပါလေသမ္မတ Donald Trump ကတော့မဲမတမာမှုတွေဖြစ်လာနိုင်နေဆိုပြီးသတိထားဖို့လိုတဲ့အကြောင်းမနေ့ကမိန်ကွန်းမှာဝေဖန်သွားပါလေ
We have to be very very careful and you have to watch every one of you have to watch because bad things happened last time with the spying on our campaign and that
ကျွန်တော်တို့အားလုံးစိတ်ကိုသတိထားဖို့လိုပါတယ်များတို့စောင့်ကြည့်ကြဖို့လိုပါတယ်ပြီးခဲ့တဲ့တစ်ခေါက်ကျွန်တော်တို့မဲဆွယ်စည်းရုံးတာတွေကိုသူတို့တချို့လောက်ထောက်လှမ်းခဲ့တဲ့အတွက်မကောင်းတာတွေဖြစ်ခဲ့ရပါတယ်အဆိုးတွေကြုံခဲ့ရပါတယ်ဒါတွေကဘိုင်ဒန်နဲ့အိုဘားမားတို့လုပ်ခဲ့ကြတာပါကျွန်တော်တို့စိတ်ကိုဂရုစိုက်ရပါလိမ့်မယ်အခုဆိုရင်သူတို့ကစားရိုက်ကနေမဲပေးတဲ့စနစ်နဲ့မဲရလက်ရှုပ်ထွေးအောင်လုပ်ဖို့ပြင်ဆင်နေပါတယ်စာတိုင်းတွေကိုသူတို့ကအပြစ်ဖို့ပါလိမ့်မယ
်။ COVID-19 ရောဂါရဲ့ရိုက်ခတ်မှုတန်းကြီးတဝန်းအလုပ်လက်မဲ့ပြဿနာနဲ့စီးပွားရေးဆိုးရွားမှုတွေလူမျိုးရေးတရားမျှတမှုတောင်းဆိုတဲ့ဆန္ဒပြပွဲတွေကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်လူ3,000ကျော်သေဆုံးရတဲ့အခြေအနေတွေကိုသမ္မတဒေါ်နယ်ထရန့်ရင်ဆိုင်နေရပြီးဝေဖန်ကြည့်တင်တာတွေလည်းခံနေရပါလေ။လူထုစစ်တမ်းတွေမှာလည်းဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဂျိုးဘိုင်ဒန်နဲ့ရှင်ရင်လူထုထောက်ခံမှုတွေကြာဆင်းနေပါလေ။ပြည်ပြည်တော်ရာရှိချုပ်မတ်မေဒိုစကာရောတနင်္ဂနွေနေ့ကဆွေးနွေးပွဲမှာသမ္မတရဲ့လှုပ်ဆောင်ချက်တွေကိုကာကွယ်ပြောဆိုသွားပါတယ
် This president each and every day is not only well prepped but does more than any president
သမ္မတဟာနေ့စဉ်နေ့တိုင်းတရားပြင်ဆင်ရုံနဲ့မဟုတ်ပါဘူးကျွန်တော်တွေ့ဘူးသမျှအခြားသမ္မတတွေကသူတွေတနာအချက်လက်ရှာတာအရေးကြီးတဲ့ကိစ္စရပ်တွေမှာအထူးသဖြင့်အလုပ်ကျူးစားတဲ့အမေရိကန်လူလက်တန်းစားအများစုအတွက်အရေးကြီးတဲ့အစီအစဉ်ချမှတ်နိုင်အောင်ကြိုတင်ဖတ်မှတ်ပြင်ဆင်နေတဲ့သူပါ
သမ္မတဆွမ်းကိုရှင်ပြိုင်မဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်ကတော့ကယ်လီဖိုးနီးယားပြည်နယ်ထက်လွတ်တော်အမတ်ကမ်လာဟဲရစ်ကိုပါတီကိုစားပြုဒုသမ္မတလောင်းအဖြစ်သမိုင်းဝင်ရွေးချယ်လိုက်ပါတယ်။အာရှအမေရိကန်တွေဘွားလေးဖြစ်ပထမဆုံးလူမဲအမျိုးသမီးတစ်ယောက်လေးဖြစ်တဲ့သူကိုတန်းပြီးဦးဆောင်မဲ့အရေးကြီးဆုံးနေရာတွေကတခုကိုရှာထားလိုက်တာပါ။ဂျိုးဘိုင်ဒန်ရဲ့မဲဆွယ်စီအိုရေးဆိုင်ရာဒုမန်နေဂျာကိတ်ဘက်ဒင်ဖီးဒ်ကတော့ဂျိုးဘိုင်ဒန်သမ္မတဖြစ်လာခဲ့ရင်တန်းပြီးအတွက်လာလာခေါင်းတွေပေါ်ဆောင်မဲ့သူလို့
As President Joe Biden is somebody who would be able to bring people to the table to get meaningful change done and to get relief to people.
Joe Biden ဟာသမ္မတတရားအမည်နဲ့ပြည်သူတွေကိုယ်တိုင်ပါဝင်လှုပ်ဆောင်အောင်စီရင်နိုင်နေသူ။အထိတ်အိမ်ရှိတဲ့အပြောင်းအလဲတွေလှုပ်ဆောင်ပြီးတော့အထူးနာနေတဲ့အခက်အခဲဖြစ်နေတဲ့အသေးစားစီးပွားရေးလုပ်ငန်းတွေရုန်းကန်ရပ်တည်နေတဲ့မိသားစုတွေဒီလိုလိုအပ်နေတဲ့သူတွေကိုကူညီဆောင်ရှောက်ဖို့ဆောင်ရွက်နိုင်မယ့်သူတစ်ယောက်ပါ။
မြောက်ကာရိုလိုင်းနာပြည်နယ်ရှာလော့တ်မြို့မှာကျင်းပနေတဲ့ Republican Party ညီလာခံမှာဒီတစ်ပတ်အတွင်းသမ္မတတော်မယ်လီနီယာထရန့်ပါဝင်သမ္မတထရန့်ရဲ့မိသားစုဝင်နေမိန့်ခွန်းပြောပါလိမ့်မယ်။သမ္မတဒေါ်နယ်ထရန့်ကိုလည်းလေးညစလုံးတွေ့ရဖို့ရှိပြီးနေ့စဉ်မိန့်ခွန်းတွေပြောကြားဖို့ပြင်ဆင်ထားပါတယ်။ကြာသာပတင်းတွေမှာတော့ပါတီကိုယ်စားပြုသမ္မတလောင်းအဖြစ်ဒုတိယအကြိမ်ဆိုပြတာကိုအိပ်ပြီးတော့တောင်ဘက်မြက်ခင်းပြည်ကနေတရားဝင်လက်ခံတဲ့မိန့်ခွန်းပြောကြားဖို့ပြင်ဆင်ထားကြောင်းပါခင်ဗျာ။ကျွန်တော်သိထားပြီပါ။
ခုဆက်ပြီးဆွေးနွေးခန်းကိုနားဆင်ရပါမယ်။
ကိုဗစ် -19 ရောဂါကူးစက်မှုမြင့်တက်နေတဲ့ရခိုင်ပြည်နယ်တွင်အထူးသဖြင့်စစ်တွေမြို့မှာမျိုးကန်လူလူအကြားဒီရောဂါနဲ့ပတ်သက်လို့စိုးရိမ်မှုသတိပြုလိုက်နာလှုံ့ဆော်မှုတာဝန်ရှိသူတွေဘက်ကအရေးယူလှုံ့ဆော်မှုဒုက္ခတွေအခြေအနေအင်တာနက်ဖြတ်တောက်ထားတာရဲ့စူးကျူးစတာတွေနဲ့ပတ်သက်ပြီးအခုဆွေးနွေးကြမှာနားဆင်ရပါမယ်စစ်တွေမြို့အခြေဆိုင်အနောက်တကားဒေသကူညီဆောင်ရှောက်ရေးအဖွဲ့ခေါင်းဆောင်ဦးအောင်ထီးဝန်လက်ဖောင်ဒေးရှင်းရဲ့ဒါရိုက်တာခိုင်ကောင်းစံတို့ပါဝင်ဆွေးနွေးထားပါတယ်ကျွန်တော်ကြော်ကြော်သိပါခင်ဗျာအောင်တင်းနဲ့ကိုခိုင်ကောင်းဆန် VOA အစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျဟု
တ်မင်္ဂလာပ
ါဆရာကျွန်တော်တို့အခုတနင်္လာညအထိကတော့ရခိုင်ပြည်ဘက်မှာအထူးသဖြင့်အခုဦးအောင်တင်းနဲ့ကိုခိုင်ကောင်းဆန်တို့ရှိနေတဲ့စစ်တွေမှာဆိုရင်ဒီကိုရိုနာဗိုင်းရပ်စ်ပိုးကူးစက်တဲ့လူကနေ့စဉ်နဲ့အမျှပဲတိုးနေတယ်ပြီးတဲ့အခါကျတော့အဲ့ဒီအထဲမှာကမဟလာယောဂပိုးရှိတဲ့လူတွေထဲမှာဘာမှအဆက်အဆက်မရှိတဲ့လူတွေကူးတာလည်းပဲကျွန်တော်တို့နေ့စဉ်လိုမျိုးတွေ့နေရတယ်ဆိုတော့ဥအောင်ထေးရေဥအောင်ထေးတို့ကဟလာစစ်တွေမှာရှိနေတယ်လူလူကြားမှာရှိနေတယ်ဆိုတဲ့အခါကျတော့စစ်တွေမျိုးလူလူရဲ့ခံစားချက်စစ်တွေမျိုးလူလူရဲ့အတွေ့စစ်တွေမျိုးလူလူရဲ့အခြေအနေဘယ်လိုများရှိနေပါလဲဥအောင်ထေးအရင်ရှင်းကြပါခင်ဗျာ
အာဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီလက်ရှိဖြစ်နေတဲ့အခြေအနေပေါ်မှာတော့ကျွန်တော်တို့ဒီစစ်တွေမျိုးအဓိကကတော့ဒီပိုးသွေးတဲ့လူနာတွေရဲ့မိသားစုပတ်ဝန်းကျင်တွေပေါ့နော်သူတို့ကတော့တော်တော်ဒီစိတ်တော့ကတော့အများကြီးဖြစ်နေရတာပေါ့ဗျာအဲသူတို့ပတ်ဝန်းကျင်မှာပဲဟိုပိုးကဘသူစင်မှာရှိနေမှမသိဘူးဆိုတတိနဲ့ကိုပတ်ဝန်းကျင်ကိုမိသားစုတွေစီပဲကူးနေပြီလားအဲ့လိုမျိုးခံစားချက်တွေကိုပြနေရတယ်ငါပြောလို့လဲဆိုတော့ကိုကျွန်တော်တို့ကျမ်းမာရေးဝန်ကြီးကလည်းပြောတဲ့အထက်မှာဒီမမြင်ရဘဲနဲ့ပိုးလက္ခဏာဘာမှမပြဘဲနဲ့ယောဂလက္ခဏာတခုမှမပြဘဲနဲ့ပိုးတွေးနိုင်တဲ့လူတွေလည်းရှိနေတယ်တော့ကျမ်းမာရေးဒီဌာနကဒီဒေါက်တာတော်ခင်ကြီးပြောတဲ့အထက်မှာလည်းရှောက်စင်နဲ့400ခန်းလုံးကဒီကိုဆက်မှုတွေကိုတွေ့နေရတယ်ရခိုင်မှာဆိုရင်ခဏစနဲ့400ခန်းတော့ရှိတယ်ဆိုတော့တင်းတို့လည်းကြားနေရတော့ကျွန်တော်တို့ဒီခိုင်သူခိုင်သားတွေဒီပိုင်ဝန်ကြီးအထူးသဖြင့်ဒီဘောတောင်းချတာတဲ့ပိုးတွေ့တဲ့လူနာတွေနဲ့နေဆဲပိုင်ဝန်ကြီးအဲ့ဒီကမှတဆင်းဝါဆွေမျိုးမိတ်ဖင်ကအကုန်လုံးတွေကတော့စိုးရင်တော့ကတော့အများကြီးနဲ့ရင်ဆိုင်နေကြရပါတယ
်ဟုတ်ကဲ့ကိုခိုင်ကောင်းဆန်ရောကိုခိုင်ကောင်းဆန်တော့လာထိဆက်နေတဲ့ပိုင်ဝန်ကြီးရလူတွေရဲ့အနေအထားပဲလို့ရှိပါလဲ
အတီးကတော့ဒီဖြစ်စဉ်ကပေါ့လေကျွန်တော်တို့ဒီမြန်မာနိုင်ငံမှာဆိုရင်တော့ဒီကိုဗစ်ကဒုတိယလှိုက်ကရခိုင်ပြည်နယ်စစ်တွေကစားတယ်လို့ပြောသလိုဖြစ်နေကြတာပေါ့အဲ့တော့ဘယ်လိုပဲဖြစ်ဖြစ်ပါရေရှင်ကလည်းတက်နေတယ်အဲ့ဒီမှာလူထုတွေရဲ့စိုးရိမ်ပုံကတော့ဒီကျွန်တော်တို့ပထမပြည်မမှာဖြစ်ဖြစ်တုန်းကနဲ့ဆိုရင်နိုင်ချိန်ပဲဆိုရင်တော့အများကြီးဟိုစိုးရိမ်ကြတာတို့တွေ့ရတယ်ဥပမာဒီနေ့ဆိုရင်စစ်တွေမြို့မှာဈေးဆိုင်တော်တော်များများပိတ်ထားတာတွေရှိတယ်နောက်ပြီးတော့မှတချို့ဟိုမဖြစ်မနေရောက်ရမယ့် site တွေဆိုရင်လည်းသူတို့ဒီဆိုင်ရဲ့ဟိုတွေကိုပိတ်ပြီးတော့မှပေါ့နော်အထက်ကိုဝင်ခွင့်မရှိဘူးစနစ်တကျပေါ့ကျမရင်းနဲ့လျော်ကြီးစွာရောင်းနေတာတွေတွေ့တယ်လက်ပေါ်မှာသွားနေတဲ့လူတော်တော်များများကလည်းလူတော်တော်ကိုနေတော့တာကိုတွေ့ရတယ်တကယ်ဆိုရင်တော့အဲ့တော့အဲ့ဒီမှာမှတွေ့တဲ့လူတွေထဲမှာလည်းအကုန်လုံးလိုလိုဒီ mask တက်ပြီးတော့မှပဲဟိုတော်လာနေတဲ့ဟာကိုတွေ့ရတယ်။နောက်ဆိုရင်မို့မို့ပြောရင်တော့အဓိကတော့ဒီ Simi Lockdown Area မှာရှိနေတဲ့လူတွေပေါ့နော်။ဟိုဗေမိသားစုမှာဖြစ်မှလဲဗေမိသားစုကနေစဟိုဗေနေရောက်ကြီးဖြစ်လာမလဲဆိုတော့ဆိုရင်မုံတွေကတော့လက်ရှိဒီခံစားနေရတဲ့ဒီ Simi Lockdown Space ဆိုရင်ခံစားရတဲ့ land တွေပေါ့လေအဲ့ဒီကလူတွေကပို့ပြီးတော့ဆိုရင်မုံတွေရှိနေတာတွေ့ရပါတယ်ခဏ
ဟုတ်ကဲ့ဆိုတော့ဥက္ကဋ္ဌကိုခိုင်ကောင်းဆောင်ပြောတဲ့ထက်မှလည်းပါတယ်လူတွေကဟလာနှာခေါင်းစည်းမျက်နှာဖုံးတက်ပြီးတော့သွားကြလာကြတယ်ဆိုတော့လူလူကြားမှာတော့ဟလာစစ်တွေလူလူကြားမှာတော့ယောဂပိုးနဲ့ပတ်သက်ပြီးတော့ဂရုစိုက်ပြီးတော့ကာကွယ်ရမယ်ဆိုတော့အတိတော့ရှိနေပြီအဲ့ဒီအတိုင်းတော့လိုက်လုံနေကြတဲ့သဘောရှိတာပေါ့
ဟုတ်ကဲ့အဲ့လိုယူဆလို့လည်းရပါတယ်တချို့ကတော့ပြောရမယ်ဆိုရင်ဒီနှာခေါင်းစည်းမတက်ရင်အဖက်ခံရမှာကိုကြောက်ပြီးတော့တက်နေလို့ရှိတယ်ဒီအထူးသဖြင့်တော့ကျွန်တော်တို့ဒီဟိုဒီလက်လုံးလက်သားဒီကြားထဲမှာပေါ့နော်ဒီသူတို့ကဒီအလဲအကျဉ်းလည်းမရှိတော့ဒီနှာခေါင်းစည်းတက်ရတာကိုနင်းနေသူတို့စီမှာအခက်အခဲတွေရှိတာတော့ကျွန်တော်တို့တွေးရတယ်ခင်ဗျာအထူးသဖြင့်ကျွန်တော်ဒီရွှေပြောင်းလူသားတွေနေထိုင်တဲ့ဒီနာစီရက်ွက်ခေါ်တဲ့နေရာတွေဘက်မှာဆိုရင်များသောအပြင်ကမတက်တဲ့သူတွေများတယ်များသောအပြင်ဒီမေးစေးမှာချိန်တာမျိုးဒီပါတော့ပါတယ်နှာခေါင်းကမျက်နှာစေးတာမျိုးကဒီနှာခေါင်းစေးတာမျိုးမဟုတ်ပဲဒါမျိုးသူတို့လည်းကျွန်တော်တို့ကအမှန်တကယ်ဆိုရင်ကျွန်တော်တို့တိတိယယောဖြစ်အောင်ပညာပေးကျွန်တော်တို့ဒီအဖွဲ့စည်းတွေနဲ့လိုက်လည်ပြီးတော့ပြောရမှာပေါ့နော်ကျွန်တော်တို့ကတွေးလို့ဒါဆိုနှာခေါင်းစေးတော့စီးပါဘာညာအသိပညာပေးပြီးတော့လှုပ်ရှားဆောင်ရွက်မှုလေးတွေကလုပ်ပေးရမှာပါပြီးတော့ဒီကျွန်တော်တို့ဒီအစိုးရအဖွဲ့အပါအဝင်ကျွန်တော်တို့လူမှုအဖွဲ့အစည်းတွေကလည်းအဲ့ဒါတွေတော့နည်းနည်းကျကျမဲမဲလုပ်ပေးမှဆိုတော့ဒီတရားတွေလေးပို့ပြီးတော့ကိုယ်တရားနဲ့ကို
ဆောင်ရွက်လာနိုင်မယ့်အချိန်မျိုးရှိပါတယ
်ဟုတ်ကဲ့ခင်ဗျာဆိုတော့ကိုယ်ကံကောင်းဆိုင်တာဝန်ရှိသူတွေဘက်ကဟလာဒေတာကံလူလူဒီယောဂဘိုးနဲ့ပတ်သက်ပြီးတော့အသိရှိလာအောင်ပို့ပြီးတော့နားလည်လာအောင်ကိုကိုယ်တိုင်ကယောဂဘိုးကိုကူးဆက်ခံရရင်ကိုတယောက်သေးတယ်မဟုတ်ဘဲနဲ့ကိုဒီဒီယောဂဘိုးကိုတဲဆောင်သူဖြစ်လိမ့်မယ်သူများတွေကိုပါကိုကဒီယောဂဘိုးကိုဖြန့်တဲ့လူဖြစ်စေနိုင်တယ်စသဖြင့်တကယ်ကိုလေးနဲ့တဲ့အသိရှိဖို့တာဝန်ရှိတဲ့လူတွေအပိုင်းကလှုပ်ဆောင်နေကြရည်ကရောထိထိရောက်ရောက်ရှိနေပါရဲ့လားကိုကိုင်ကောင်းစံ
အဲတာဝန်ရှိတဲ့လူတွေကလှုပ်ဆောင်တဲ့အပိုင်းမှာတော့ကျွန်တော်တွေ့တာတော့အားနေတာကိုတွေ့ပါတယ်။ဘာကြောင့်လဲဆိုတော့မြို့ပတ်ပြီးတော့ကျင်ညာတဲ့ဟာမှာကိုနိုင်ကရက်ပြီးတော့ဟိုလမ်းမကြီးပေါ်မှာဆိုတာထက်ကျွန်တော်တို့အဒီလူနေတဲ့လမ်းကျိုလမ်းကြားကအစပေါ့နော်ဂျာဖြဲလမ်းတွေကအစဟိုအတန်ရှင်းဆက်ကဟိုပေါ့ရက်ဆိုင်ပြီးတော့ကျင်တာဖို့လိုတယ်။ကိုပေးရှင်တဲ့ message ကလူထုစီကိုပြီးဆုံးအောင်ရောက်ရမှာပေါ့နော်။ဟိုကားပဲပြီးတော့ကျင်တာတော့လို့ရှိရင်တော့ဒီပြတ်တော့ပြတ်တော့နဲ့ပဲလူထုကရတယ်။နောက်တစ်ခုကတော့ဒီဟိုတရင်ရှက်လက်ပေးတဲ့အချိန်မှာလူထုစီကိုရောက်ပေးတာအားနည်းနေတာရှိတယ်။နောက်တစ်ခါကျွန်တော်တို့ဒီမနေ့ကတော့ဒီရေးလုံချုံရက်တွေပတ်ပြီးတော့မှဒီ mass meter တဲ့လူတွေကိုဖမ်းနေပါတယ်ဆိုတော့ဒါမျိုးဆိုရင်လည်းတကယ်ဖတ်ပြဆိုရတာကိုကျွန်တော်တို့ဒီ online ပေါ်မှာစာထုတ်ပြန်တာထက်တကယ်မျိုးပေါ်မှာကျွန်တော်တို့ဒီအေးဒီအရေးပေါ်တုံ့ပြန်မှုဆိုင်ရာနဲ့ကြီးညာမှုကဒီချက်ပေါ့အချိန်မြင့်ဖို့လိုတယ်ဥမာဟိုကျွန်တော်ပြောချင်တာကတော့ညနေတစ်ချိန်လောက်မဟုတ်ဘူးတနေ့မှဟို၄-၅ချိန်လောက်ပေါ့လေမနေ့နေ့လေညနေညမိုးရှုပ်တဲ့အချိန်ပေါ့အဲ့လိုမျိုးလုပ်နေရမယ့်အခါမျိုး
တို့ကျွန်တော်တို့လိုအပ်တယ်လို့မြင်ပါတယ်ခင်ဗျဟုတ်ကဲ့ခင်ဗျဆိုတော့ဥပမာဒီဟို mass matter လူတွေကဟလာကြောက်လို့ပေါ့နော်အဖမ်းခံရမှကြောက်လို့ဒိုင်းခံရမှကြောက်လို့ mass ကိုတတ်ကြတယ်လင့်လစ်တယ်လို့ဟလာဖြုတ်ထားတယ်ဒီຢာကလည်းပဲအနေခက်တာတော့မှန်ပါတယ်ဆိုတော့ဒါကလွဲပြီးတော့တခြားကာကွယ်တဲ့နီလန်လည်းမရှိဘူးလေဆိုတော့တောင်ဝင်ရှိတဲ့လူတွေအနေနဲ့ကဟလာလူတွေကိုကြောက်အောင်လုပ်ပြီးတော့ဟာလာမတ်စမတက်ရင်ဒိုင်ရိုက်မယ်ဆိုတော့ကရောတကယ်ကောအဲ့ဒီနီလန်ကအလုပ်ဖြစ်မယ်လို့ဥပုံထေကိုယ်တိုင်ရောယူဆရလား
ကျွန်တော်တို့ကတော့အဲ့ဒါကိုလုံးဆောင်နိုင်တယ်မဖြစ်နိုင်ဘူးလို့တော့ထင်တယ်။ဘာလို့ဆိုတော့ကျွန်တော်တို့ကဒီပညာပေးလုပ်ငန်းလုပ်တယ်ဆိုတာဒီအသိပညာကိုကျွန်တော်တို့ကအကဲကိုရင်သေးကနားလေလက်ခံအောင်လိုအပ်မယ့်အရာမျိုးတွေကျွန်တော်အကြောက်တရားနဲ့လုံးလို့မရဘူး။ဘုခုခေတ်ကာလကဒီကျွန်တော်တို့သဘောမှဒီဥစ္စာကိုမိမကဲရင်ဘာဖြစ်သွားနိုင်တယ်ဒီပညာပေးအစီအစဉ်လေးတွေကိုကျွန်တော်တို့ပြောမယ်။သဘောတချို့ကအဲ့ခုနကျွန်တော်တို့ပြောတဲ့နေရာတွေဆိုရင်ဒီအတွေ့အော်ပိုင်းကအစနည်းနည်းပါဆိုတော့နည်းနည်းစင်းငယ်တွေလို့ပြောရမှာပေါ့အတွေ့အော်အဲ့တော့သူတို့ကိုကျွန်တော်တို့ကမြင့်တင်ပြီးတော့တင်းတင်းချာချာပြောရမယ်ဒီနေရာမှာဒီလိုမဖြေခဲ့ဘူးဆိုရင်ခမည်းတော်တာဖြစ်တာမဟုတ်ဘူးခမည်းရဲ့မိသားစုတွေကပါဦးစေနိုင်တဲ့ရှင်နေတဲ့ရှိတယ်ဆိုရင်ပညာရေးသူရှင်တဲ့ကိုနားလေတော့နောက်ပြောရမယ်အကြောင်းတရားနဲ့ကာမတဲ့ရင်မိငို့တာကိုဖမ်းမယ်ဆိုတော့ဒီကောင်ကဖမ်းဖို့ပဲကြောက်တာဟောလဲတော့သူတို့ရေးမြင်ကတ်ထမယ်ဟောဖမ်းမယ်လူမမြင်ဘူးဆိုရင်ရွှတ်ထမယ်ဆိုတဲ့အသီးပဲဝင်သွားမှာလေအဲ့တော့ကျွန်တော်တို့ကဒီသူရှင်တဲ့ကိုဝင်သွားအောင်ဒီမတ်ခုကိုကျွန်တော်တို့ကဘလို့ပုံစံမျိုးတက်တဲ့ရဘုံတဲ့နေရာပြည်သေးချာချာပြင်ပြီးတော့ဒါရေးအကျိုးဆက်နောက်တဲ့ဟိုနောက်ဘက်ပေါ်လာမယ်ဟိုအကျိုးဆက်လေးတို့ပါဆင်းပြပေးပြီးတော့လုခိုင်းမယ်ဆိုရင်သူတို့လည်းအကုန်လုံးနားလေပြီးတော့လိုက်မှဆောင်ရွက်ကြမှာပါ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကိုယ်ခိုင်ကောင်းဆိုင်ဒီစစ်တွေရခိုင်ပြည်နယ်ဆိုတာကလည်းပဲကျွန်တော်တို့လာပြည်ရင်းကဒီရာဟိတအဖွဲ့တွေပေါ့လေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေတော့နိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအဝင်အထွက်အသွားအလာအင်တာများတဲ့ဒေတာဖြစ်နေတာဟုတ်နော်ရခိုင်ရဲ့ငွေရှိနေပြီးသားအခြေအနေအရာကိုကဆိုတော့ခုနလိုအစိုးရမဟုတ်တဲ့အဖွဲ့အစည်း NGO အဖွဲ့အစည်းဝင်လူသားတွေကြားထဲမှာယောဂဘုကုဆက်တာတွေလည်းရှိတယ်ဆိုတဲ့အခါကျတော့ကျွန်တော်ဒီနေရာမှာဒုက္ခသည်စခန်းတွေအခြေအနေကိုလည်းတွေးမိပါတယ်ဒုက္ခသည်စခန်းတွေမှာရောကိုခိုင်ကောင်းဆိုင်ဘယ်လိုများရှိနေကြလဲအဲ့ဒီလူတွေရောဘယ်လိုနေကြလဲ
ဟုတ်လက်ရှိမှာတော့ကျွန်တော်တို့ဒီစစ်တွေမျိုးပေါ်ကဒုက္ခသည်စခန်းဒီ list 28ခုရှိတာပေါ့လေဒါကတော့ဒီစစ်ဘေးကြောင်းဒီဘုံကြီးတော်ကြီးကျောက်တွေမှာရောက်နေတဲ့ဒုက္ခသည်တွေကလူဦးရေ4000ကျော်ရှိပါတယ်။အဲ့ဒီအပြင်ကိုစစ်တွေမျိုးအနောက်ဘက်မှာဆိုရင်လည်းဒီမွတ်စလင်ဒုက္ခသည်တွေရှိတာပေါ့လေဒါကအချိနေတဲ့လူတွေ။အဲ့ဒီတော့အဓိကတော့ဒီစစ်တွေမျိုးပေါ်မှာရှိနေတဲ့ဒုက္ခသည်တွေရဲ့အခြေအနေကတော့ဟိုသူတို့မှာဒီ mass လာပေးမဲ့လူလေသိမရှိရဘူးမတွေ့ရဘူးနောက်ပြီးတော့သူတို့နေရတဲ့ကျောင်းရဲ့ compound ထဲမှာ area ထဲမှာကိုနိုင်ကသူတို့ပြစ်ချက်ပြီးတော့နေရတယ်အဲ့ဒီတော့တကယ်တမ်းပြောရင်ဒါကဒီ silent area လို့ပြောတဲ့အာမျိုးပေါ့နော်ဒီအဲ့လိုမျိုးလူတွေအများကြီးတောင်မှရှိနိုင်တယ်လို့ပြောလို့ရတယ်ဘာကြောင့်လဲဆိုတော့ဒီဒုက္ခသည်တွေရဲ့အခက်အခဲတွေကအာတချို့ဆိုရင်ဒုက္ခသည်စခန်းမှာနေနေတယ်သူတို့ရဲ့စောင့်ဝဲနေတဲ့အစဉ်ပြေဖို့အပြင်မှာ
လက်လုံးလက်စားထွက်ပြီးတော့လောက်ကရတဲ့လူတွေလည်းရှိတယ်နေရတဲ့အချိန်မှာလည်းလူကပြစ်ကျက်ပြီးတော့ပေါ့လေ social distance မနေရတဲ့အချိန်တွေမျိုးပေါ့ဒါလည်းအင်မတန်မှ
ဆိုးရွ
ားရမယ့်အရာတစ်ခုဖြစ်ပါတယ်ခင်ဗျာ
ဆိုတော့ဘုံဒီအဲ့ဒီအချိန်နေအောင်ပါကိုပဲခုကအင်တာနက်ပိတ်ထားတာလည်းရှိတယ်လीเนาะကျွန်တော်တို့အခုဆိုရင် Messenger နဲ့လုပ်နေတယ်လုပ်နေတဲ့ကြားထဲမှာဒါစစ်တွေမျိုးပေါ်မှာဆိုတော့ဟိုဒီဆက်သွယ်ရေးကတော့အခုဆက်သွယ်ရေးကတော့ကောင်းနေတာပေါ့เนาะဆိုတော့ကျွန်တော်ခံမှန်းကြည့်တာတော့ရခိုင်ပြည်နယ်ရဲ့ Internet ရှိနေတယ်ဆိုတာတော့မှာတချို့နေရာတွေမှာဆက်သွယ်ရေးကတော့ကောင်းလာတာမဟုတ်တဲ့အပြင်ဖြတ်တောက်ထားတာတွေလည်းရှိတယ်ဆိုတဲ့အခါကျတော့ဒီအပေါ်ဒီအခြေအနေကရော Internet ကိုဖြတ်တောက်ထားတဲ့အတွက်တရင်အချက်လက်မရနိုင်ဘူးဆိုတဲ့အခြေအနေကရောတကယ်စိုးရိမ်စရာကောင်းတဲ့အခြေအနေလားဒီ Internet ကမရှိမဖြစ်ဖြတ်တောက်ထားတဲ့နေရာတွေကို Internet ပြန်ဖွင့်ပေးဖို့ကဘယ်လောက်အရေးကြီးတယ်လို့ဥပ္ပဒေယူဆလဲခင်ဗျာ
အတော်တော့အရေးကြီးပါတယ်ခင်ဗျာဘာလို့ဆိုတော့ဟိုကျွန်တော်တို့အသေးဥပမာအနေနဲ့ပြောရမယ်ဆိုရင်ကျွန်တော်တို့ညဦးမှာကျွန်တော်တို့ဟိုဒီနေ့က၂ရက်တွေ့နေတာအဲ့အဲ့ဒီသူတို့ဒီ relax ကတည်းက၂ရက်တွေ့တဲ့ဟာကိုကျွန်တော်တို့ညဦးမြို့သူမြို့သားတွေကစစ်တွေကဒီနေဆက်ရကဖုံးတဲ့နေမှာသူကပြီးကြတယ်အဲ့တော့ဒီအဲ့ကံကမြအုပ်မျိုးပေါ်မှာဒီပိုးတွေးတဲ့လူနာကိုရှိနေပြီဆိုတာကိုကျွန်တော်အင်တာနက်မရှိတော့သူကဒိုင်းရိုက်တောက်ချောက်အချိန်နဲ့တပြည့်ညီမသိနိုင်ဘူးလေမသိတော့သူတို့ကဒီမှာကျွန်တော်တို့ဒီစစ်တွေကနေတရားရောက်မှအပြိမိတ်တွေကဖုံးပြောမှမိလို့စီမှဒီလိုညောက်တွေးနေပြီအဲ့ဒါမျိုးတွေကိုသိရတော့ကျွန်တော်တို့ကဒီအင်တာနက်တော်တော်အရေးကြီးတယ်ဆိုတာအဲ့ဒီမှာကျွန်တော်တို့ကဆက်ရှိသိရတယ်သူနေရာတွေမှာကျွန်တော်တို့ဟိုတော်တော်ကဆိုရင်ဖုံးပြလိုက်တယ်အစလာတော့ဖုန်းပေးတော့ပြောတာပဲဒါပေမဲ့အဲ့နေရာမှာ 2G အစင်းလောက်နဲ့ဘာမှတော့အသုံးလုံးရဘူးအဝိုင်းလင်းချုပ်ကုန်နေတာဟုတ်ကဲ့ပြီးတော့ခုနကဟောဥစ္စာကိုကျွန်တော်နေပြောတဲ့ကျွန်တော်ဒီဒုက္ခတွေစကန်အရှင်နဲ့ဒီစေဘေးဆောင်ပြည်အရှင်နဲ့မှာအလုံးအဲ့မြောက်ဥမှာဆိုပြောတော့စိုးရည်လာကျွန်တော်အဲ့ဒါကိုလည်းကျွန်တော်စိုးရည်နေရတယ
်
ဆိုတော့အဲ့ဒီကျွန်တော်တို့ဒီခုနတွေ့ခဲ့တဲ့ဟိုမြောက်ဥက၂ရောက်ဆိုတာကဒီရီလာဟော organization ကဆိုတော့သူကအဲ့ဒီဒီပေးကြောင့်ဒုက္ခတွေစခန်းလို့သူကရောက်ခဲ့တာ
။
ရောက်ခဲ့ရဆိုတော့သူတို့ရဲ့ဒီပိုးမောတွေးတဲ့အချိန်ပေါ်မှာအရှင်နေပေါ်မှာဒါကဟုတ်တော်ရင်မဟုတ်တော်ရင်ကူးနိုင်တဲ့အချိန်နဲ့ရှိရှိမရှိမရှိဘူး။ရှင်းနေပြီဆိုရင်အဲ့ဒီလူတွေအတွက်တော်တော်ကိုစိုးရိမ်ကြီးရဖြစ်နေတဲ့အချိန်မျိုးကျွန်တော်တို့ဒါက
တွေ
့ရနေရပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့။အခုခိုင်ကောင်းဆိုင်ကျွန်တော်ကူးအောင်ထည့်ရတော့ကုနာပြောတာညာဦးအချိန်လေးကိုနမူနာပြပြီးတော့ပြောသွားတာပေါ့နော်။ကျွန်တော်ထပ်ပြီးတော့ကျွန်တော်ဟိုကူးခိုင်ကောင်းဆိုင်ပြောပြစီချင်တာဖြစ်စီချင်တာပါလဲဆိုတော့ဟိုတတိယအချက်လက်ဒီဟလာကျွန်တော်တို့ခုနလိုပေါ့တယ်လီဖုန်းတစ်ယောက်နဲ့တစ်ယောက်ဆက်သွယ်ပြီးတော့ရနိုင်တယ်ရေဒီယိုဟလာအစိုးရကရုပ်မြင်သံကြားရေဒီယိုတို့ကနေပြီးတော့တတိယအချက်လက်ထုတ်လွှင့်တာကနေရနိုင်တယ်ဆိုတော့အဲ့ဒါကဟလာအင်တာနက်ကမရလဲပဲအဲ့ဒီအချက်လက်ကမလုံလောက်ဘူးလားအင်တာနက်ရခြင်းအပြင်တတိယအချက်လက်ရနိုင်မှုကဘာပို့ပြီးတော့ထူးခြားထိရောက်ပါလဲကိုခိုင်ကောင်းစံ
ဟုတ်ကဲ့အဓိကတော့ဒီလိုပါဟိုရေဒီယိုကတော့ရေဒီယိုနားထောင်တဲ့ဆိုတာကအိမ်တိုင်းလိုလိုနားမထောင်ကြတော့ဘူးပေါ့နော်။ဒါပေမဲ့ဒီကစ်မှာတော့ဒီ DVB တို့လိုဆလောက်လေးတွေကနေတတိရတယ်ဆိုတာကတော့မှန်နေ။ဒါပေမဲ့အဲ့ဒါကလည်းအိမ်တိုင်းမှာကျွန်တော်တို့ TV ဆလောက်ရှိမရှိဘူးပေါ့ကျွန်တော်တို့ရဲ့လူအဖွဲ့အစည်းအရစီးရင်ကြတာကိုအဲ့တော့ဒီဖုန်းကြတော့ဒီအိမ်တိုင်းမဟုတ်ရင်တောင်မှလူပေါ့လေတုံတန်အဆင်ပြေတဲ့မိသားစုဆိုရင်ဖုန်းဝင်နိုင်တာပေါ့အဲ့တော့ဒီဖုန်းထဲမှာဆိုတော့အထူးသဖြင့်လူမျိုးတွေကဒီ social media ပေါ့လူမှုဆောင်မျက်နှာတွေမှာသတင်းဆက်လက်ရတဲ့ဟာတွေကိုကိုမီးတောက်ကြီးကိုပြောတာပေါ့နော်ဒါရိုက်အဲ့တော့တစ်ခုခံသတင်းရတာထက်ကိုကိုယ်တိုင်ဒီ internet ဆောင်မျက်နှာပေါ်ကဒီရတဲ့သတင်းမျိုးဆိုရင်ပို့ပြီးတော့လေသူမီးတောက်ကြီးကိုပြောဆိုရတာရေသူ့မှာအထောက်အထားနဲ့ဟိုကြားလို့ရတာပေါ့နော်ဒါဒီလိုသတင်းဒီမှာတွေ့လာဒီ Facebook ဆောင်မျက်နှာမှာဒီလိုတွေ့တယ်စသည်အပြင်ပေါ့အဲ့တော့နောက်တစ်ခုကဒီသတင်းချက်လိုက်ရယူမှုကပိတ်ပင်ထားတာကိုလိုက်တာဒါလူပွင့်ရေချိုးပေါက်တာဖြစ်တယ်ဆိုတာကိုလေဒီအစိုးရအနေနဲ့သတိချက်ဖို့လိုတယ်အဲ့ဒါကြောင့်ကျွန်တော်တို့အင်တာနက်ရဲ့ဒီသတင်းချက်လက်ရဖို့ကအင်တာနက်ပို့ကြည့်ဖွင့်ပေးဖို့ကအရေးကြီးတယ်လို့ကျွန်တော်ကတော့ထောက်ပြတော့ဆင်ဆီမှာ
ဟုတ်ကဲ့ခင်ဗျဒါဆိုရင်တော့ဒါဟလာကျွန်တော်တို့ဒီအင်တာနက်ဆက်သွယ်ရေးကသတင်းအချက်လက်ရယူဖို့ရမှာအထူးသဖြင့်ဟလာကိုရိုနာဗိုင်းရပ်စ်ရောဂါနဲ့ပတ်သက်တဲ့သတင်းချက်လက်ရယူဖို့ရမှာတိတ်ကူအရေးကြီးတယ်ဆိုတော့တိတ်ကိုထင်ရှားတဲ့ကိစ္စပါပဲဆိုတော့သတင်းတွေမှာလည်းမကြာခဏပြောဆိုနေကြတယ်တောင်းဆိုနေကြတာလည်းရှိတဲ့အခါကျတော့ဒီအခြေအနေကိုသိရှိနားလည်သဘောပေါက်ပြီးတော့ဟလာဆက်သွယ်ရေးတွေအများဆုံးပြန်ဖွင့်ပေးဖို့ကျွန်တော်လည်းမျှော်လင့်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့အကူအညီထောက်ပံ့ပေါ့နော်ကုသရေးပိုင်းကာကွယ်ရေးပိုင်းစသည်အားဖြင့်ကျွန်တော်တို့ဒီရန်ကုန်ကနေပြီးတော့ဟလာကုစင်တာနဲ့ကိုအဲ့ဒီမှာလာပြီးတော့ လာကောက်ဝဲကုသရေးဘက်မှာလုပ်ပြီးမှုလာကြတဲ့ဆရာဝန်တွေဆရာဝန်မတွေတတင်းလည်းကျွန်တော်တို့တွေ့ရပါတယ်။နောက်ပြီးတော့ဟလာတံမတော်ကရောအစိုးရဘက်ကရောကျွန်တော်တို့အကူအညီပစ္စည်းတွေပေါ့ CPC စသည်အားဖြင့်အရာတွေပို့တယ်ဆိုပြီးတော့လည်းတွေ့ရပါတယ်။ဆိုတော့ဥပမာဒီလက်ရှိအချိန်မှာဥပမာဒီလိုဟလာဒေတာကန်တွေအနေနဲ့ငါတို့စီမှာဒီယောဂါပူဖြစ်လာရင်တော့မှဟလာကုသဖို့အတွက်အလုံးလောက်ရှိရဲဆိုတဲ့ခံစားချက်မျိုးယုံကြည်စိတ်မျိုးရှိပါရဲ့လားဥပမာဒီ
။ဟုတ်ကဲ့လုံးလောက်စီကတော့ကျွန်တော်ဒီရောက်နေရှိလာတဲ့ဟိုဆရာဝန်တွေပေါ့နော်ဒီပညာရှင်တွေပါလေအတွက်ကတော့နည်းနည်းကျွန်တော်တို့ကဒီသူတို့ရောက်လာတော့ဟိုကသူတွေနေနေကတော့ကျိုးဆိုးရတော့ဝမ်းသာကြတော့ဟိုဒါပေမဲ့တကယ်တမ်းဟိုတကယ်ကြီးကြီးမားမားဖြစ်လာမယ်ဆိုရင်တော့ဒီပညာရှင်တွေနောက်နဲ့မလောက်မလိုက်နိုင်ဘူးမလုံလောက်ဘူးဆိုတာကိုကျွန်တော်ကျဲမဲ့ဝန်ကြီးဌာနကလည်းပြောတာတာရှိပါတယ်အဲ့တော့သူတို့ကဒီယောဂါရဲ့လက္ခဏာအစင်းနဲ့တူသူကလည်းရှားပွင့်နေတယ်ပို့ပြီးတော့လည်းအောင်းလုံးနိုင်တယ်ဟိုဗန်တီမှုလို့တော့လုံးနေတယ်လို့ကျွန်တော်တို့ကြားရတာပေါ့နော်ဒါပေမဲ့အခုလက်ရှိဖြစ်နေတဲ့အချိန်နဲ့အတိုင်းတာကတော့ဒီပိုးရဲ့ဇင်းမြစ်ကိုလည်းသူတို့ကဒီသေးသေးကဂါဂနနအသေးချာမသိနိုင်သေးဘူးပြီးတော့တင်ကြောင်းပို့လို့လည်းဖြစ်နေတယ်ဆိုတော့သူတို့ကိုယ်တိုင်ကလည်းဒီကျဲမာရဲ့အဆောင်ရှောင်းမှုအပိုင်းမှာလည်းလက်ရှိကျွန်တော်တို့မြင်နေရတာကဒီဝန်ထမ်းတွေတော်တော်အခုစဉ်များတယ်လို့ဆိုရမှာပေါ့ဗျာ
ဆ
က်ခံရတာလို့အဲ့တော့နောက်ပိုင်းတကယ်တမ်းဒီလိုမျိုးသာဇက်တိုက်ကူလို့ဒီနေ့ဆိုရင်ကျွန်တော်တို့ဇက်တယောက်တည်းတွေ့ရခိုင်ကားပဲကကိုးရောက်ပါတယ်အဲ့လိုမျိုးသာဇက်တိုက်ပါလာမယ်ဆိုရင်လက်ရှိကျွန်တော်တို့စစ်တွေစေယုံအဆောင်လေးမလောက်နိုင်ဘူးနောက်ပြီးတော့ဒီပညာရှင်ဟိုအရေးသွဲလေးမလောက်နိုင်ဘူးဆိုတဲ့အမျိုးတော့ကျွန်တော်တို့ကြိုမြင်ရပါတယ
်ဟုတ်ဆိုကိုခိုင်ကောင်းဆိုင်ခုနဥက္ကဋ္ဌပြောတဲ့ထင်မှလည်းပါပါတယ်ကျွန်တော်လည်းအဲ့ဒါကိုတွေးနေတာမှာအဓိကကတော့တိချခွဲထားတဲ့နေရာကြီးပေါ့နော်ကျွန်တော်တို့ quarantine ပေါ့အရင်အခေါ်တော့ qua တွင်းနေပေါ့ qua ထားတယ်ပေါ့ဆိုအဲ့လိုမျိုးထားဖို့အတွက်ကဟာလာဒီလိုပဲနေစဉ်တွေ့တဲ့လူအရေးတွေကဒီတိုးနေမယ်ဆိုရင်အခက်ခဲရှိနိုင်ပါလားတို့မို့ကျွန်မဝင်ပြောရလဲကျွန်တော်ကြားပါတယ်တခြားနေရာကြီးလည်းစီစဉ်မယ်ဆိုတဲ့အခါကျတော့အလုံးလောက်ရမ်းနိုင်ပါမလားကိုခိုင်ကောင်းဆန
်းတကယ်တမ်းကြားရင်တော့ဒါကဒီဟိုစနစ်ကြားတဲ့ဒီစီမံခန့်ခွဲမှုနဲ့ကြိုတင်ပြင်ဆင်လှုပ်ဆောင်ထားတဲ့ဟာရှိမယ်ဆိုရင်တော့ဟိုလက်ရှိရှင်တရားထိန်းထားလို့နိုင်တယ်လို့ပြောလို့ရတာပေါ့နော်ဒါပညာရှင်ပိုင်းတွေမှာတော့ဒီစေကူတာမှုပိုင်းမှာတော့အာနေကောင်အာနေနိုင်တယ်ဒါလည်းကျွန်တော်ထင်တယ်ဒီပြည်မကလည်းတခြားသောဒီမိမိဆန္ဒလည်းရောက်ဆရာဝန်တွေဆရာမတွေတချို့လာကြလိမ့်မယ်ဆိုတာလေးကြားနေရတာပေါ့အဲ့တော့ဒီမှာကဒီကျမရဲ့ဝန်ကြီးဌာနရေးပြောပြချက်အရဆိုရင်တော့ဒီဟိုပါပေါ့ positive ပြတဲ့လူအယောက်200တော့ကသူတို့မှာနေရာအဆင်သင့်လုပ်ခဲ့တယ်ဆိုတာလည်းဖြစ်နိုင်ပါတယ်တကယ်တမ်းကလည်းကျွန်တော်တို့ဒီလုပ်တဲ့အချိန်မှာပေါ့လေအစိုးရကြီးပဲမဟုတ်ပဲနဲ့အစိုးရကိုယ်နိုင်ကဒီအရက်ဖက်လူမှုအဖွဲ့အစည်းတွေပါပူးပေါင်းပါဝင်ပြီးတော့တကယ်တမ်းစနစ်တကျစီမံခန့်ခွဲလှုပ်ဆောင်ကြမည်ဆိုရင်တော့ကျွန်တော်တို့နိုင်ငံနည်းနည်းနဲ့ကိုက်ပြီးဆင်းရှင်းလာမယ်လို့ညော်လင့်တယ်။တစ်ဖက်မှာတော့ဒီဆေးပစ္စည်းလိုအချက်တွေကတော့ဒါကတော့ဒီနိုင်ငံတော်ကကြားခံရမယ့်အပိုက်ပေါ့နော
်။ဟုတ်ကဲ့။
ဆေးတွေကြတော့နိုင်ငံတော်ကကြားခံရမယ့်အပိုက်တွေရှိနိုင်တယ်။ဒါပေမဲ့နေရာစီစဉ်မှုကတော့ဒီမှာလုပ်နေတဲ့ဒီစက်မကြီးဝင်ဟိုစက်မကြီးဌာနရဲ့ဒီစီစဉ်မှုပေါ့လေတာဝန်ရှိသူတွေစီစဉ်မှုနဲ့ဒီပူပေါင်းပြီးတော့လှုပ်ဆောင်ကြမယ်ဆိုရင်တော့လက်ရှိအခြေအနေအရဆိုရင်တော့ထိန်းထားနိုင်တဲ့အခြေအနေမျိုးလို့ညွှန်ပြရပါတယ်ခင်ဗျ
။ဟုတ်ကဲ့။ဆိုတော့ဥအောင်ထေးရေလက်ရှိအခြေအနေကနေပြီးတော့ဟလာယောဂဘူးကူးဆက်တာတန့်သွားအောင်เนาะကျွန်တော်တို့နောက်ထပ်ကူးဆက်မှုမရှိအောင်ရှိကူးဆက်ပြီးသားလူတွေကိုလည်းပဲဟလာယောဂအမြန်ဆုံးကုသနိုင်အောင်ဥအောင်ထေးအနေနဲ့အလုံးစေခြင်းစုံအထီးရောက်ထီးကြောက်ကြောက်လုံးစေခြင်းနဲ့ကိစ္စတစ်ခုခုရှိရင်ပြောပြပါလား
โอเคလောလောဆယ်ကတော့ကျွန်တော်တို့ဒီလက်ရှိဟိုဖြစ်နေတဲ့လူတွေကိုဆက်မပေါ့အောင်မတင်းအောင်လုပ်နိုင်မယ်ဆိုတော့အခုကျွန်တော်မနေ့ကဒီကော်ရန်တင်းတော့တဲ့နေရာတွေကိုကျွန်တော်စုံစမ်းတယ်အုပ်ချုပ်ရေးမှုတွေနဲ့ကျွန်တော်တွေ့တော့အဲ့ဒီမှာကျွန်တော်မြင်ရတဲ့ဟာနည်းနည်းတခုကတော့ဒီစိတ်မကောင်းစရာတခုတွေ့တယ်။ဘာလို့ဆိုတော့ဒီကျွန်တော်တို့လော့ဒေါင်းချတာတဲ့ရက်ကွက်အဲ့မှာကိုတွေ့တဲ့လူနေတဲ့လမ်းတွေကိုလော့ဒေါင်းချတာတယ်ဆိုတာလော့ဒေါင်းကိုမပုံမအားနေတယ်ဆိုတော့ကျွန်တော်တော့တွေ့အဲ့ဒီမှာသူတို့ကဒီအဲ့ဒီအင်ဂျင်ကအင်သားတွေကိုပဲတအိမ်တယောက်ကျစေဈေးထွက်ခွင့်ဈေးဝယ်ခွင့်ပေးထားတယ်လို့ဆိုတော့အဲ့လိုမျိုးကြတော့ဒီအနာဘယ်ဝေးစီကလှုပ်ရှားဆောင်ရမ်းမှုတွေကဒီပို့ပြီးတော့ရောတော့ဖြဲဝေသူလိုမျိုးဖြစ်သွားနိုင်တဲ့အခြေအနေမျိုးကျွန်တော်မြင်ရတယ်ခင်ဗျအဲ့တော့ကျွန်တော်တို့ကဒီလောတော့ချတာတဲ့နေရာကလူဆိုတာကကျွန်တော်တို့ဒီစားဝတ်နေရဲ့အပေါ်မှာစီစဉ်ပြရမယ်ဆိုရနေနဲ့ပံပိုးပေးရမယ်အဲ့တော့အခုကမဟုတ်ဘဲနဲ့အဲ့လောတော့ချတာတဲ့ရက်ကွက်မှာတဖို့မှာကျွန်တော်ဥပမာဒီညဝတီဟိုရက်ကွက်လဲငါဆိုအိမ်20ရှိတယ်အဲ့မှာမင်းသားစု20ရှိတယ်အဲ့မင်းသားစု20တဲ့ကတအိမ်တယောက်ကျထွက်နေမယ်ဆိုတကယ်လို့အဲ့ဒီမင်းသားစု20တဲ့မှာပိုးပြေးပြီးတော့ပြန်ပြီးတော့ဒီတွေးလာပြီးတော့အဲ့ဒီကနေတစ်ဆင့်ကူးဆက်လို့ဆိုရင် ဒါဟာတော်တော့ဘောအချိန်နဲ့ကိုပြီးတော့စိုးသွားမဲ့အချိန်နဲ့မျိုးတော့ကျွန်တော်တို့မြင်ရတယ်အဲ့တော့တကယ်မှန်မှဖြစ်နေချင်းနဲ့ကျွန်တော်တို့ကလုတ်တဲ့အခါမှာခုနကပြောတော့ကျွန်တော်ဒီရောဂါကဲမပို့မတိုးပေါ်နိုင်အောင်ခုနကကျွန်တော်ဒီဒေါက်တာခင်ဗျကြီးပြောတဲ့ထက်မှလည်းကျွန်တော်တို့ကြားလိုက်တယ်ဘလိုပဲပြီးပြီးတော့ပူပေါင်းဆောင်ရွက်မှုတွေနဲ့လည်းပြီးတော့ကျွန်တော်တို့ဆောင်ရွက်ရမယ်ပြည်သူနဲ့တို့ပညာရှင်တွေနဲ့ကျွန်တော်တို့ရအတန်းနိုင်ဆုံးကမြေမကသက်ကာကွယ်ပါဆိုတဲ့အတိုင်းကျွန်တော်တို့စီကန်တကြလိုက်ပြီးနှာပြီးတော့ဒီမဆက်တာကလက်ဆက်တာကသာနေတိုင်းတိုင်းကတဲမလေးကိုယူဆိုင်တာကသာအဲ့ဒါမျိုးတွေကိုနေပြီးတော့ထင်းထင်းတင်းတင်းနဲ့ကိုယ်စီကတစင်းသူများဝမကူအောင်သူများစီကတစင်းသူများဝမကူအောင်ကျွန်တော်တို့ကကိုယ်ပဲအသိစိတ်တဲ့ကာကွယ်နာလို့တော့မဆိုရင်တော့ဒီရောဂါကြီးကိုကျွန်တော်တို့ကာကွယ်နိုင်လိမ့်မယ်တားဆီးနိုင်လိမ့်မယ်လို့ဆိုကြည့်ပါလေခုနပြောသလိုဒီကော်ဒေါ်စာတာတဲ့နေရာတွေမှာစောင့်ကြည့်နေရတဲ့ဒီပြည်သူဝန်ထမ်းတွေကလည်းဟိုကြက်ကြက်မဲမဲနဲ့အတဲအနာပင်ရဲ့အမင်းကိုလိုက်နာပြီးတော့ကြက်ကြက်မဲမဲလှုပ်ရှားဆောင်ရွက်မှုတွေကိုလည်းဒီဒီလုံးစစ်ရှင်ပါတ
ယ်ဟုတ်ကဲ့ကိုကန်ကောင်းဆန်ဒီနဲ့ရောဒါကြီးအမြန်ဆုံးထိန်းနိုင်အောင်ဆက်မပြတ်အောင်အဓိကအလုံးစစ်ခြင်းဆုံးပါများရှိပါလေ
အဓိကတော့ဒါတွေကိုထိန်းနိုင်အောင်ဆိုရင်တော့ကျွန်တော်တို့ဒီအလုံးစစ်ဆုံးအရာကတော့ဒီအင်တာနက်ဖွင့်ပေးဖို့လိုအပ်တယ်လို့မြင်ပါတယ်ဖို့ကြည့်ရအောင်နောက်တစ်ခုကဒီအစိုးရအနေနဲ့ဒီအရပတ်ဖွင့်စစ်တပ်ပူပေါင်းပြီးတော့မှဒီပြည်သူတွေကလည်းတယောက်ချင်းစီလိုက်နာရမယ့်အချက်တွေပေါ့ကျမရဲ့ဝန်ကြီးဌာနရဲ့ညွှန်ကြားမှုတွေကိုဟိုလိုက်နာဖို့လိုတယ်ခုနကောင်တွေထောက်ကတယ်လို့ပါပဲတကယ်လော့ဒ်ဒေါင်းစီမီလော့ဒ်ဒေါင်းပေါ့နော်ကျွန်တော်တို့လမ်းလိုက်ချတာတွေဆိုရင်အဲ့ဒီကမိသားစုဝင်တွေကိုလိုက်ကလည်းဒီသူတို့ဒီလော့ဒ်ဒေါင်းချတာတွေလူတွေစောင့်ကြည့်ရမယ့်စီကန့်တွေပေါ့တော်လာမှုတွေစီစဉ်မှုတွေတိုင်နဲ့တိုင်ပေါ့နောက်တစ်ခုကအစိုးရမှာဘာတာဝန်ရှိတယ်ဆိုတော့ဒီစီမီလော့ဒ်ဒေါင်းလောက်ကခံရတဲ့လူတွေရဲ့နေသာဒူဝပေါ့လေနေစိန်စားဖို့စားဖို့အခြေခံစားဖို့ထောက်ပံ့ပေးဖို့ပေါ့လေဒါအိမ်မတန်မှအရေးကြီးတဲ့အရာဖြစ်ပါတယ်လို့ပြောချင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာနောက်တကားဒေတာအကူအညီဆောင်ရှောက်ရေးအဖွဲ့ခေါင်းဆောင်စစ်တွေဒေတာကန်တူဖြစ်တဲ့ဦးအောင်ထေးကျွန်တော်နောက်ဆက်တွေ့ကြပဲဝန်လဲဖောင်ဒေးရှင်းရဲ့ဒါရိုက်တာဖြစ်သူကိုခိုင်ကောင်းဆန်တို့ကိုဒီဝေမှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာအားလုံးပဲဒီယောဂဘူအန်ဒရယ်ကနေကင်ဝေးတာပါစေအဆက်ဆက်ရအဆင်ပြေပြီးတော့စစ်တွေမျိုးအပါဝင်ရခိုင်ပြည်နယ်တစ်ခုလုံးဒီယောဂဘူအန်ဒရယ်ကအမြဲဆုံးကြီးရှင်းပါစေလို့ဆုတောင်းပါတယ်ခင်ဗျာ
ပေးရစနေပြပါစေခင်ဗျာကျေးဇူးတင်ပါတယ်
ကျေးဇူးပ
ါဒီဆွေးနွေးခန်းအတန်သွင်းနေချိန်အတွင်းမိုးရွာလာတာကြောင့်ရောအင်တာနက်ဆက်သွယ်ရေးကြောင့်ပါတချို့နေရာတွေမှာအတန်မကြီးလင်းတာနောက်ခံမိုးတံပါလာတာအတန်တစ်ထပ်ဝင်တာတွေရှိကြတဲ့ပေါ်တောင်းပန်ပါတယ်COVID-19 ရေပေါ်ခြေအနေကြောင့် VOE အစီအစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညဒိုင်းလိုင်းအစီအစဉ်တွေမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOE အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညပါဒီနေရာဝေးပွားပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
အခုဆက်လက်ပြီးတော့တင်အချင်းချုပ်ကိုကြေညာပေးပါမယ်တနင်္လာနေ့ညကစတင်လိုက်တဲ့ Republican Party ရဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခမှာသမ္မတဒေါ်နယ်ထရမ့်ကကိုရိုနာဗိုင်းရပ်စ်ကပ်ရောဂါနဲ့စီးပွားရေးအကျအသေးဆိုင်ရာသူ့ရဲ့ကင်တွဲဆောင်ရွက်ပုံတွေကိုကာကွယ်ပြောဆိုရဟာဒုတိယတက်တန်အနိုင်ရရေးအဓိကကိစ္စတွေဖြစ်နေတဲ့သဘောမျိုးပြောဆိုသွားပါတယ်ရုပ်မြင်သံကြားကနေတနင်္ဂနွေလုံးကိုထုတ်လွှင့်တဲ့ Republican Party ညီလာခံပထမဆုံးညမှာတော့ကျန်းမာရေးဝန်ထမ်းတွေကိုသမ္မတအင်ပြော်မှာတွေ့ဆုံနှုတ်ဆက်တာကိုတွေ့ရပါတယ်။သမ္မတထရမ့်ရဲ့ကယောဂကိုက်တွဲဆောင်ရွက်ပုံအပေါ်အမေရိကန်အတော်များများရဲ့အမြင်နဲ့မတူဘဲဒီကျန်းမာရေးဝန်ထမ်းတွေကချီးမွမ်းပြောဆိုခဲ့တာပါ။ American John Hopkins တက္ကသိုလ်စစ်တမ်းအရာအမေရိကန်မှာကိုရိုနာဗိုင်းရပ်စ်နဲ့သေဆုံးသူ 39,000 ကျော်ရှိပြီးတော့ကမ္ဘာမှာအများဆုံးပါ။ဒုတိယတက်တန်အတွက်ပြန်အရွေးခံရရေးစိန်ခေါ်မှုတစ်ခုဖြစ်တဲ့ကယောဂကိုပပျောက်သွားအောင်လုပ်မယ်လို့လည်းသမ္မတထရမ့်ကပြောဆိုခဲ့ပါတယ်သမ္မတထရမ့်တွေ့ခဲ့သူတွေဟာကာယောဂါကာကွယ်ရေးနှာခေါင်းစည်းတက်ဖို့နဲ့လူအချင်းချင်းခက်ခွာနေဖို့ဆိုရဲကျမ်းမာရေးတာဝန်ရှိသူတွေရဲ့အကြံပြုချက်ကိုလိုက်နာခြင်းမရှိတာကိုလည်းတွေ့ရပါတယ်အမေရိကန်နဲ့တရုတ်နိုင်ငံကြားကဏ္ဍအတော်များများမှာတင်းမာမှုတွေတိုးနေပေမဲ့နှစ်နိုင်ငံကုန်သွယ်ရေးသဘောတူညီမှုပထမအဆင့်ကို80အကောင့်ထဲဖော်ဖို့အင်္ဂါနေ့ကသဘောတူညီခဲ့ကြပါတယ်နိုင်ငံထိပ်တန်းဆေးဆက်ဆွေးနွေးသူတွေကအင်္ဂါနေ့ကတယ်လီဖုန်းဆက်ပြောဆိုချိန်မှာပဲအဲဒီလိုသဘောတူညီခဲ့တာပါအမေရိကန်နဲ့တရုတ်နိုင်ငံကြားပေါ်ပေါက်နေတဲ့ကုန်သွယ်ရေးစစ်ပွဲဟာဇန်နဝါရီလမှာလက်မှတ်ထိုးနိုင်ခဲ့တဲ့ကုန်သွယ်ရေးသဘောတူညီမှုကြောင့်တစ်စိတ်တစ်ပိုင်းပြေလည်ခဲ့ပါတယ်ဟောင်ကောင်လုံခြုံရေးဥပဒေတည်းအရခွဲထွက်ရေးနဲ့အကြမ်းဖက်ဝါဒလုံဆောင်မှုနဲ့ပထမဆုံးဆွဲချက်တင်ခံထားသူတယောက်ကိုဟောင်ကောင်အစစ်မြင့်တရားရုံးတစ်ခုကအာမခံပေးဖို့အင်္ဂါနေ့မှာထပ်ပြီးတော့ညှင်းဆိုလိုက်ပါတယ်အသက်23နှစ်အရွယ်တုံရီကိထာဟောင်ကောင်လွတ်မြောက်ရေးတော်လှန်ရေးကာလရောက်ပြီလို့အတိတ်ပဲရတဲ့စာတမ်းကိုင်ဆောင်ပြီးရဲတပ်ဖွဲ့တွေထဲဆိုင်ကယ်မောင်းဝင်ခဲ့တာပါလုံခြုံရေးဥပဒေတည်းအရတုံရီကိရဲ့စနပြစာတမ်းကခွဲထွက်ရေးဒါမှမဟုတ်အဲ့ဒီလိုဖြစ်အောင်စီယုံသိမ့်သွင်းတဲ့သဘောတည်အောင်နေတယ်လို့လဲဟောင်ကောင်အစိုးရကပြောပါတယ်ဒီကနေ့ညအတွက်ထိတ်တဲရောက်သတင်းတွေကတော့ဒီလောက်ပါပဲရှင် POA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လာပါစေရှင်ကျမအနာဝါ Thank you.
This program has come to you from the Voice of America, Washington.